Welcome to the Voice of America in Burmese.
Mingla mena kimashe Washington Bureau of VOA American တန်ကနေ2019ခုနှစ်စက်တင်ဘာလ15ရက်တောက်ကြနေနေခင်အစီအစဉ်ကိုမြန်မာစံတော်ချိန်မနက်6:00နာရီကနေ9:00ထိလိုင်းဒိုမီတာ32 40 49ကတည်းဓာတ်ရိုက်ထုတ်လွှင့်သွားမှာပါရှင်ကျမအင်ဂျင်နိုင်ပါ
မင်္ဂလာမနက်ခင်းပါခင်ဗျာဒီကနေ့မနက်ဖြန်သတင်းတွေကိုမဆုမြတ်မွန်နဲ့ကျွန်တော်ကြော်ကြော်သိပြပြမှာပါမြောက်ကိုရီးယားကဂျပန်နိုင်ငံကိုကျော်ပြီး Pacific သမုဒ္ဒရာလိုက်ကိုပယ်ထိန်တုံးကြီးတစ်စင်းပြတ်လွတ်လိုက်ပါတယ်အမေရိကန်ထက်လွတ်တော်လူများစုခေါင်းဆောင် Mitch McConnell ကသူနဲ့ဒေါ်ဆန်းစုကြည်တို့တယ်လီဖုန်းနဲ့ဆက်သွယ်ပြီးရခိုင်အရေးဆွေးနွေးခဲ့ကြတယ်လို့စာသာပရင်းနေမှာပြောပါတယ်ဘင်္ဂလားဒေ့ရှ်မှာရောက်နေတဲ့ရိုဟင်ဂျာကလေးငယ်တွေအတွက်အကူအညီတွေကားနဲ့သွားနေပြီလို့ UNICEF ကပြောပါတယ်ဒီသတင်းတွေပါဝင်တခြားနိုင်ငံတကာထိတ်တန့်သတင်းတွေကိုလည်းသိရပါမှာခင်ဗျာ
ကောင်းပါပြီရှင်ရခိုင်ကြီးနယ်မြောက်ပိုင်းပဋိပက္ခမှာမြန်မာစစ်တပ်ရဲ့လုပ်ရက်ဟာလက်ခံနိုင်ပွဲမရှိဘူးလို့အမေရိကန်နိုင်ငံသားရဲ့ဝန်ကြီး Rex Tillerson ကအခုလိုပြောကြားလိုက်ပါတယ
် It's been characterized by many as ethnic cleansing that must stop and we need to support Aung San Suu Kyi and her leadership but also be very
ဒါကတော့ဗြိတိန်နိုင်ငံကိုရောက်ရှိနေတဲ့ဝန်ကြီး Tillerson ကဗြိတိန်နိုင်ငံသားရဲ့ဝန်ကြီးနဲ့ပူးတွဲသတင်းစာရှင်းလင်းပွဲအတွင်ပြောကြားသွားတာကိုသတင်းအစီအစဉ်အပြည့်မှာအသေးစိတ်တင်ဆက်ပေးဖို့ရှိပါတယ်။အဲဒီနောက်မှာတော့ Bangladesh နိုင်ငံကိုအလုံးအင်းနဲ့ရောက်ရှိနေတဲ့ဒုက္ခသည်တွေအရေးကုလသမဂ္ဂလက်အောက်ခံအဖွဲ့အစည်းတွေကအရေးပေါ်အကူအညီတွေပေးနေကြောင်းကိုလည်းတင်ပြပေးဖို့ရှိပါတယ်။နောက်ပိုင်းမှာတော့အပတ်စဉ်ကဏ္ဍတွေကိုကြားရမှာပါ။အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့မဆုမြတ်မွန်တို့ကပြောပြပါအောင်ရှင်။
မြောက်ကိုရီးယားကပြစ်လွတ်လိုက်တဲ့ပယ်ထိန်တုံးကြီးတစ်စင်းဟာဂျပန်နိုင်ငံမြောက်ပိုင်းကိုကျော်ပြီးပစိဖိတ်သမုဒ္ဒရာထဲကျသွားတယ်လို့ဂျပန်ဆူရကပြောတဲ့အကြောင်း NHK ဂျပန်သတင်းဌာနကရေးပါတယ်။ဒုံးကြီးအပြည့်အစည်အပိုင်းအစဖြစ်နိုင်တဲ့အရာတွေနောက်ကိုမကပ်ဖို့ဂျပန်ဆူရကလူထုကိုသတိပေးထားတယ်လို့လည်းသတင်းမှာဖော်ပြထားပါတယ်။မြောက်ကိုရီးယားကနျူကလ িয়ার နဲ့ဒုံးကြီးစမ်းသပ်တာတွေကိုခက်ဆိတ်ဆိတ်လုပ်လာပြီးတဲ့နောက်သိမ့်မကြခင်ကပဲကုလသမဂ္ဂကနေတန်ခတ်အရေးယူမှုအသစ်တွေချမှတ်ပြီးတဲ့နောက်တောက်ကြနေမနဲ့အစောပိုင်းမှာအခုထပ်ပြီးဒုံးကြီးတစ်စင်းပြစ်လွတ်တဲ့သတင်းထွက်လာတာပါ။တောက်ကြနေကပြစ်လွတ်တဲ့ပယ်ထိန်ဒုံးကြီးဟာဂျပန်နိုင်ငံဘော်ကနေမြောက်ကိုရီးယားဒုံးကြီးကျော်ပြစ်တာ6ကြိမ်ရောက်ဖြစ်ပြီးဒီမတိုင်ခင်နောက်ဆုံးပြစ်လွတ်ခဲ့တာကဩဂုလ29ရက်နေ့ကဖြစ်ပါတယ်။စက်တင်ဘာလ3ရက်နေ့ကတော့မြောက်ကိုရီးယားကဟိုက်ဒရိုဂျင်ဘုံးတလုံးကိုဖောက်ခွဲဆန်းသတ်တယ်လို့ကြေညာခဲ့ပါတယ်။
မြောက်ကိုရီးယားကအခုလိုမျိုးနောက်ထပ်မစ္စိုင်းဒုံးကြီးပြစ်လွတ်တဲ့သတင်းထွက်မလာခင်နိုင်ပိုင်းအလိုမှာပဲမြောက်ကိုရီးယားအပေါ်နောက်ထပ်တုံ့ပြန်မှုတွေထပ်လုပ်ဖို့ပြင်ဆင်နေတယ်လို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကပြောကြားခဲ့ပါတယ်။စက်တင်ဘာ3ရက်နေ့ကဒီမြောက်ကိုရီးယားကအင်အားပြင်းမြေအောက်ဖောက်ခွဲဆန်းသတ်မှုကြီးကိုလုပ်ခဲ့တဲ့အတွက်ကုလသမဂ္ဂလုံခြုံရေးကောင်စီကဗုဒ္ဓဟူးနေ့ကပဲပြင်းထန်တဲ့အရေးယူတန်ခတ်မှုတွေကိုချမှတ်ခဲ့တာပါ။အမေရိကန်ကမြောက်ကိုရီးယားအပေါ်ဘလို့အရေးယူမလဲဆိုတာမပြောပေမဲ့တရုတ်သမ္မတရှီဂျင်းပင်နဲ့အနီးကပ်ဆက်သွယ်အထောက်ဆောင်ရွက်နေပြီးတော့မကြခင်သိရမယ်လို့သမ္မတထရမ့်ကဂျာတာရီနီကပြောပါတယ်။အမေရိကန်မှာရှိနေတဲ့သူတွေအတွက်အင်မတန်မှလုံခြုံမှုရှိစေအောင်လုပ်နေတာဖြစ်တယ်လို့လည်းသမ္မတကပြောပါတယ်ရှင်
။မြောက်ကိုရီးယားရဲ့နျူကလ িয়ার လက်နက်အစီအစဉ်ရဆိုင်သွားအောင်မြောက်ကိုရီးယားကိုတရုတ်ကရည်နံတင်ပို့နေတာဖြတ်တောက်ဖို့အမေရိကန်နိုင်ငံသားရဲ့ဝန်ကြီး Rex Tillerson ကဂျာတာရီနီမှာတိုက်တွန်းလိုက်ပါတယ်။ဗီဒီယိုနိုင်ငံကြီးစဉ်အတွင်းလန်ဒန်မြို့မှာဝန်ကြီး Tillerson ကအဲ့လိုပြောတာပါ။ကုလသမဂ္ဂလူမျိုးရေးကောင်စီကမြောက်ကိုရီးယားကိုတန်ခတ်ရေးယူမှုအသစ်တွေချမှတ်လိုက်ပြီးဂျပန်တွင်မှာပဲဝန်ကြီးတီလာဆန်ပြည်တင်ကိုသွားတာဖြစ်ပါတယ်။ကုလသမဂ္ဂကနေပိုပြီးပြင်းထန်တဲ့ရေးယူမှုတွေချမှတ်တာကိုသူ့အနေနဲ့မျှော်လင့်ထားခဲ့ပြီးတရုတ်အနေနဲ့သူ့ရဲ့အချိန်အဝါကိုအသုံးပြုဖို့သူကတိုက်တွန်းပါတယ်။မြောက်ကိုရီးယားကလက်ရှိသွားနေတဲ့လက်နက်ထုတ်လုပ်ရေးလမ်းကြောင်းကိုပြန်စဉ်းစားပြီးအနာဂတ်မှာစစ်ဆင်ညီနိုင်ဆွေးနွေးမှုတွေအပေါ်ချဉ်းကပ်ပုံကိုပြန်စဉ်းစားရေးဆွဲဆောင်စည်းရုံးဖို့ရာရေလံတင်ပို့တဲ့ကိစ္စကိုသိအားကောင်းတဲ့နည်းလမ်းအဖြစ်သုံးဖို့မဟာနိုင်ငံတော်တခုကမ္ဘာ့အရေးကြီးနိုင်ငံတခုအနေနဲ့တရုတ်နိုင်ငံဟာသူတို့ကိုယ်တိုင်ဆုံးဖြတ်လုပ်ဆောင်မယ်လို့မျှော်လင့်နေကြောင်းဝန်ကြီးဒီလာဆန်ကပြောပါတယ်။ပြည်ထောင်နေပြည်ထောင်နိုင်ငံသားဝန်ကြီးတွေနဲ့ဆွေးနွေးပွဲပြီးမှသူကသတင်းတော်တွေကိုအဲ့လိုပြောသွားတာပါ
။ American ဗန်နာရေးအဖွဲ့အစည်းတွေအပေါ်စိုက်ဘာတိုက်ခိုက်မှုအပါအဝင် American အစိုးရကရန်လိုတဲ့လုပ်ရက်လို့ယူဆတဲ့အီရန်ရဲ့လုပ်ရက်တွေအပေါ်မှာထောက်ခံနေတဲ့အဖွဲ့အစည်း7ခုနဲ့လူပုဂ္ဂိုလ်တွေကို American ဗန်နာရေးဌာနကဂျာတာရင်းနေတုန်းကအရေးယူတန်းခတ်လိုက်ပါတယ်။အီရန်ရဲ့ရန်စားမှုတွေအပေါ်ဗန်ဒာယီဌာနကနောင်လဲဆက်ပြီးတော့ပြင်းပြင်းထန်ထန်တုံ့ပြန်သွားမယ်လို့ဗန်ဒာယီဝန်ကြီးစတီးဗ်မနူရှင်ကကြေညာချက်ထဲမှာပြောထားပါတယ်။အရေးယူတန်းခတ်လိုက်တဲ့လူပုဂ္ဂိုလ်ကုမ္ပဏီတို့ရဲ့အမေရိကန်မှာရှိနေတဲ့ပိုင်ဆိုင်သမျှကိုထိန်းချုပ်လိုက်တယ်လို့အမေရိကန်ကုမ္ပဏီတွေအမေရိကန်နိုင်ငံသားတွေအမေရိကန်မှာနေထိုင်သူတွေအနေနဲ့ ဒဏ်ခတ်ခံရသူတွေနဲ့စီးပွားရေးလှုပ်တာကိုလည်းတားမြစ်လိုက်ပါတယ်။အဲဒီသူတွေနဲ့စီးပွားရေးလှုပ်နေတဲ့နိုင်ငံခြားကဗန်နာရေးအဖွဲ့အစည်းတွေအနေနဲ့လည်းအမေရိကန်ဗန်နာရေးစနစ်ကိုအသုံးပြုခွင့်ဆုံးရှုံးနိုင်တယ်လို့ဗန်နာရေးဌာနရဲ့ကြေညာချက်ထဲမှာဖော်ပြထားပါတယ်။2015ခုနှစ်တုန်းကအီရန်နဲ့ရရှိထားတဲ့နျူကလ িয়ার ဆိုင်ရာသဘောတူညီချက်အရအမေရိကန်ကရှော့ပေါ့ပေးခဲ့တဲ့ပိတ်ဆို့တန်ခတ်မှုတချို့ကိုထပ်ပြီးတက်တန်းတိုးရှော့ပေါ့ပေးလိုက်တဲ့တရက်ထဲမှာပဲတန်ခတ်မှုအသစ်တွေကိုချမှတ်ခဲ့တာပါ။အရင်သမ္မတဟန်ဘရက်အိုဘားမားအစိုးရလက်ထက်ကရရှိထားတဲ့အီရန်နျူကလ িয়ার သဘောတူညီချက်ကိုလက်ရှိအစိုးရကလိုက်နာဆောင်ရွက်မှာမဟုတ်ဘူးဆိုတာကိုရှေ့လာကြလို့ရှင်ရေကြေညာကောင်းကြေညာမယ်လို့သမ္မတဒေါ်နယ်ထရမ့်ကအရေးအမွဲပြောကြားထားပါတယ်ရှင်။
UAE ဘီကန်တန်ရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 933ကလိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 618ကနဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ190 kHz 1509ရုကနေထုံနေပေးနေပါတယ်ရှင်
ဒီကနေ့တော့ကြော်နေမယ့်ဖက်တရမြောက်ကိုတိုက်ရိုက်ဆက်လက်ထုတ်လွှင့်နေပါတယ်။အမေရိကန်ထက်လွတ်တော်လူများစုခေါင်းဆောင် Republican ထက်လွတ်တော်အမတ် Mitch McConnell ကသူနဲ့ဒေါန်ဆန်းစုကြည်တို့တယ်လီဖုန်းနဲ့စကားပြောခဲ့ပြီးနိုင်ငံတကာကအခေါ်အဖြစ်ရခိုင်ပြည်နယ်ကရိုဟင်ဂျာမွတ်စလင်တွေအတွက်အကူအညီတွေရောက်အောင်သူလှုံ့ဆော်နေတယ်လို့ဒေါန်ဆန်းစုကြည်ကပြောတဲ့အကြောင်း Mr. McConnell ကစာသားပရင်းနေမှာပြောတယ်လို့ Writer သတင်းဘုတ်မှာရေးထားပါတယ်။ရခိုင်ဒေသအတွက်အထူးသဖြင့်အပြည်ပြည်ဆိုင်ရာချက်ချင်းဤအဖွဲ့ကနေတဆင့်အရေးပေါ်အကူအညီတွေချက်ချင်းပေးဖို့လိုအပ်နေပြီးလူသားချင်းစာနာမှုအကူအညီတွေပေးတဲ့အခြေအနေတိုးတက်ဖို့လိုတယ်ဆိုတာဒေါန်ဆန်းစုကြည်ကသဘောတူပြီးတော့သူအနေနဲ့အဲ့ဒီအတွက်လှုံ့ဆော်နေတဲ့အကြောင်းပြောတယ်လို့မစ္စတာမက်ကွန်နိုကအထက်လွှတ်တော်မှာပြောတာပါ။ရီပပလီကန်ထက်လွှတ်တော်မှဂျွန်မက်ကိန်းနဲ့ဒီမိုကရက်ထက်လွှတ်တော်မှရစ်ချတ်ဒော်ဘင်တို့ကရခိုင်ပြည်နယ်ကအကြမ်းဖက်လုပ်ရက်တွေကိုပြစ်တင်ရှုတ်ချပြီးအရေးယူဆောင်ရွက်ဖို့ဒေါန်ဆန်းစုကြည်ကိုတိုက်တွန်းတဲ့ဆုံးဖြတ်ချက်တရချမှတ်ဖို့အထက်လွှတ်တော်မှာကြိုးစားတာကိုမစ္စတာမက်ကွန်နိုကထောက်ခံမှာမဟုတ်ဘူးလို့အင်ကာနီမှာပြောခဲ့ပြီးတဲ့နောက်ဒေါန်ဆန်းစုကြည်နဲ့ဆက်သွယ်စကားပြောရဲဆိုတာကိုကြာတာပရီနေမှာပြောတာပါအစိုးရအဖွဲ့တွေမှာဒေါန်ဆန်းစုကြည်လုံဆောင်ရတာဟာတိတ်ကိုခက်ခဲလွန်ပြီးအရသာတယောက်အနေနဲ့စစ်ဖက်အပေါ်လုံးဝအာဏာမရှိတဲ့လောက်ပဲလို့မစ္စတာမက်ကွန်နယ်ကပြောပါတယ်ဒေါန်ဆန်းစုကြည်ကိုအားနေတော့အောင်လုပ်တာဟာမြန်မာနိုင်ငံမှာဆယ်စုနှစ်ပေါင်းများစွာကြာစစ်ဖက်အုပ်ချုပ်မှုကနေနိုင်ငံအသွင်ကူးပြောင်းရေးမှာအနှောက်အယှက်ဖြစ်နိုင်တယ်လို့လည်းသူကသတိပေးထားပါတယ်မစ္စတာမက်ကွန်နယ်ဟာမြန်မာအရေးကိုအစဉ်တစိုက်တွန်းအားပေးလှုံ့ဆော်ခဲ့သူအမေရိကန်အမတ်တူဖြစ်ပြီးဒေါန်ဆန်းစုကြည်နဲ့နီးကပ်တဲ့ဆက်ဆံရေးရှိသူဖြစ်ပါတယ်။အခုလက်ရှိရခိုင်ပြည်နယ်ကအခြေအနေတွေကြောင့်နိုင်ငံတကာကဒေါန်ဆန်းစုကြည်ကိုဝေဖန်ပစ်တင်နေကြတဲ့အထက်မှာသူကတော့ဒေါန်ဆန်းစုကြည်ဘက်ကနေရက်တီပြောဆိုထားတာပါ
။ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုရောက်နေကြတဲ့ရိုဟင်ဂျာဒုက္ခသည်ကလေးငယ်တွေအတွက်အရေးပေါ်အထောက်အပံ့တွေတည်ဆောင်ထားတဲ့ကုန်တင်ကားကြီးတွေဒုက္ခသည်တွေရှိရာကော့ဆက်စ်ဘဇားခရိုင်ဘက်ကိုသွားနေကြပါပြီ။ကုလသမဂ္ဂရဲ့အပြောအရမြန်မာနိုင်ငံဘက်ကရောက်လာတဲ့ရိုဟင်ဂျာဒုက္ခသည်၄သိန်းလောက်ရှိနေပြီးအဲ့ဒီထဲမှာ60ရာခိုင်နှုန်းလောက်ကကလေးငယ်တွေဖြစ်တယ်လို့ကုလသမဂ္ဂရဲ့ကလေးငယ်များစောင့်ရှောက်ရေးအဖွဲ့ UNICEF ကပြောပါရယ်သူတို့အတွက်အစအစအရာရာအလွန်အမင်းလိုအပ်နေကြပြီးတော့အထူးသဖြင့်နေစရာစားစရာနဲ့တောက်ရည်တန်းအရေးတကြီးလိုအပ်နေတယ်လို့ဘင်္ဂလားဒေ့ရှ်ဆိုင်ရာ UNICEF ဌာနကိုယ်စားလှယ်ကပြောပါရယ်ရေကတဆင့်ကူးစက်ရောဂါဖြစ်နိုင်တဲ့အန္တရာယ်လည်းများပြားနေတယ်လို့ပြောပါရယ်ရေနဲ့မိလာတန့်ရှင်းပစ္စည်းတွေအဝတ်အစားနဲ့တခြားလိုအပ်တဲ့ထောက်ပံ့ရေးပစ္စည်းတွေကို UNICEF ကပေးပို့ထားပြီးရှိလာမဲ့သတင်းပတ်တွေထဲမှာလည်းနောက်ထပ်အထောက်ပံ့တွေထောက်ရလာမယ်လို့ UNICEF ကပြောပါရရှင်
။ဆီးရီးယားမှာ IS အစွန်းရောက်ဖွယ်တဲ့ဝင်ပြီးတက်ခိုက်ခဲ့တဲ့အမေရိကန်နိုင်ငံသားတူဟာညွန်ပေါင်းတပ်ဖွဲ့တွေထောက်ကူပေးထားတဲ့ဆီးရီးယားလက်နက်ကိုင်တွေစီမှာလက်နက်ချပြီးတဲ့နောက်အမေရိကန်ရဲ့ထိန်းသိမ်းမှုအောက်ရောက်နေပါပြီ။စက်တင်ဘာလ12ရက်နေ့ဒါမှမဟုတ်အဲ့ဒီရဲ့ပတ်ဝန်းကျင်ကဆီးရီးယားဒီမိုကရက်တစ်တပ်ဖွဲ့ SDF မှာလက်နက်ချခဲ့တဲ့အမေရိကန်နိုင်ငံသားတူဦးကို SDF အဖွဲ့ကလွှဲပြောင်းပေးခဲ့တယ်လို့ကာကွယ်ရေးဌာနပြောခွင့်ရမရိန်းတပ်ဖွဲ့ပုံမူအေဒရီယန်ရန်ခိုင်ဂေါ်လဝေးက VOA ကိုကြားသာပရိနေမှာပြောပါရယ်အဲဒီအမေရိကန်နိုင်ငံသားကိုရန်သူလက်နက်ကိုင်တူအဖြစ်သတ်မှတ်ပြီးလူဆန်တဲ့အပြုအမူနဲ့ခေါ်ဆောင်လာမှာဖြစ်တယ်လို့ရန်ခိုင်ဂေါ်လဝေးကပြောပါရယ်ဘယ်နိုင်ငံသားပဲဖြစ်ပါစေ ISIS လက်နက်ကိုင်တွေကိုနှိမ်နင်းသွားမှာဖြစ်တယ်လို့သူကပြောပြီးနောက်ထပ်မေးခွန်းတွေကိုတော့တရားရေးဌာနကိုမေးဖို့ပြောသွားပါရယ်အမေရိကန်နိုင်ငံသားအကြမ်းဖက်ဝါဒီလက်နက်ကိုင်ဘယ်နေရာမှာလက်နက်ချတာလဲဆိုတာနဲ့ပတ်သက်ပြီးတော့သတင်းတွေကတော့အမျိုးမျိုးဖြစ်နေစေပါတချို့ကရက်ကန်ဒေတာမှာလက်နက်ချတာလို့ပြောပြီးတချို့ကတော့ဒိုင်ယာအယ်ဇိုမှာလက်နက်ချတာလို့ပြောနေကြတာပ
ါ။မြန်တာမှန်ကန်တဲ့သတင်းတွေကိုရုရှားအစိုးရကလိမ့်လေတင်ပြပြီးတော့ဝါဒဖြန့်နေတာကိုအမေရိကန်ပြည်ထောင်စုကအင်တာနက်အွန်လိုင်းကိုအသုံးချပြီးတံပြန်တုံ့ပြန်နေတယ်လို့အတန်းနဲ့လုပ်ငန်းများအုပ်ချုပ်မှုဘုတ်အဖွဲ့ BBG ရဲ့အမှုဆောင်အရာရှိချုပ်ဂျွန်လန်ဆင်ကပြောပါရယ်ကမ္ဘာတဝန်းမှာဝါဒဖြန့်မှုတွေမဟုတ်မမှန်ဖော်ပြချက်တွေအမတန်မှများလာတာကိုတွေ့နေရပြီးတော့ BBG လက်အောက်ကအတန်းနဲ့အေဂျင်စီတွေကအချက်အလက်အမှန်တွေနဲ့တံပြန် ထောက်လွှင့်တင်ပြနေတယ်လို့ကြာသပတေးနေ့ကလုပ်တဲ့အထက်လွှတ်တော်ကြားနာပွဲတစ်ခုမှသူကပြောခဲ့တာပါ BBG ရဲ့အုပ်ချုပ်မှုအောက်မှာ VOA အပါအဝင်တခြားအသံလွှင့်ဌာနတွေရှိပါတယ်ရုရှားဘာသာနဲ့ထောက်လွှင့်နေတဲ့ Current Time ဆိုတဲ့သတင်းကွန်ရက်ကနေဘယ်အချက်လက်တွေကမှန်နေမှားတယ်ဆိုတာကိုပြည်သက်တွေသိအောင်လို့ခွဲခြားပြောပြနေတယ်လို့ John Lansing ကရှင်းပြခဲ့ပါတယ်ရုရှားကပေးနေတဲ့လုံခြံသတင်းတွေအစားထိရောက်ဗက်မလိုက်တဲ့အရေးသွေးရှိတဲ့သတင်းတွေနဲ့အချက်လက်တွေကိုပေးပြီးတော့ BBG ကသတင်းမှစိန်ခေါ်မှုတွေကိုရင်ဆိုင်ဖြည့်ရှင်းနေတယ်လို့ BBG အကြီးအကဲကပြောပါတယ်ရှင်
။အမေရိကန်ပြည်ထောင်စုကိုအရဲမတိုင်ခင်မှာရောက်လာခဲ့သူထောင်ပေါင်းများစွာပြန်ပို့ခံရမယ့်အရေးကနေကောက်ွယ်ဖို့လွှတ်တော်ခေါင်းဆောင်တွေနဲ့သဘောတူညီချက်တစ်ခုရလုနည်းနေပြီလို့သမ္မတဒေါ်နယ်ထရမ့်ကပြောပါတယ်။ဒါပေမဲ့ဘယ်လိုသဘောတူညီချက်မျိုးမဆိုနေဆက်လူညီရေးဆိုင်ရာကြီးမားတဲ့လှုပ်ဆောင်ချက်ပါရမယ်လို့ဆိုပါတယ်။အဲ့ဒီလူငယ်တွေဟာသူတို့ငယ်စဉ်ဘဝကလွန်ခဲ့တဲ့နှစ်အတော်ကြာမှာသူတို့မိဘတွေကအမေရိကန်ကိုတရားမဝင်ခေါ်လာတာကြောင့်ရောက်လာခဲ့ကြသူတွေဖြစ်ပါတယ်ခင်ဗျာ
ဒါကတော့ကိုကြွကြွသိန်းနဲ့မဆုမျက်မုံတို့ကတောက်ကြနေနေတဲ့ခင်သတင်းစီစဉ်ကိုတင်ဆက်ခဲ့တာပါရှင်အခုတော့သတင်းလှတွေကိုဆက်လက်ပြောပြမှာပါဒေါ်ဆန်းစုကြည်ဦးဆောင်တဲ့အစိုးရကိုထောက်ခံမှုပေးတဲ့တစ်ချိန်တည်းမှာအာဏာခွဲဝေအုပ်ချုပ်နေတဲ့စစ်တပ်ကိုသူတို့လုပ်ရက်အပေါ်ဘလို့မှလက်မခံနိုင်ဘူးဆိုတာပြက်ပြက်သားသားပြောဖို့လိုတယ်လို့အမေရိကန်နိုင်ငံသားဝင်ကြီး Rex Tillerson ကပြောကြားလိုက်ပါတယ်ဗြိတိန်နိုင်ငံသားဝင်ကြီး Boris Johnson ကလည်းဒေါ်ဆန်းစုကြည်ရဲ့တိတ်ခါဩစာကြီးမားမှုကိုအတုံးချပြီးရခိုင်ပြည်နယ်ကလူတွေခံစားနေရတာကိုထောက်ပြရမယ်လို့ပြောကြားခဲ့ပါတယ်။သူတို့နှစ်ဦးပူးတွဲသတင်းစာရှင်းလင်းပွဲမှာမြမအရေးပြောကြားချက်တွေကိုမဆုမျက်မွန်ကကောက်နှုတ်တင်ပြမှာပါရှင်
။ရခိုင်ပြည်နယ်မောင်တော်ခရိုင်ဘက်ကနေဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးနေသူ၄သိန်းလောက်ရှိနေပြီလို့ကုလသမဂ္ဂကပြောနေတာနဲ့အတူရခိုင်ပြည်နယ်မြောက်ပိုင်းမှာဖြစ်နေတဲ့အခြေအနေအပေါ်နိုင်ငံတကာကအာရုံစိုက်နေကြပါတယ်။မြောက်ကိုရီးယားနျူကလ িয়ার ပြဿနာအရေးကိုဗြိတိန်နိုင်ငံမှသွားရောက်ဆွေးနွေးခဲ့တဲ့အမေရိကန်နိုင်ငံသားဝင်ကြီး Rex Tillerson နဲ့ဗြိတိန်နိုင်ငံသားဝင်ကြီး Boris Johnson တို့ရဲ့ပူးတွဲသတင်းစာရှင်းလင်းပွဲမှာလည်းမြန်မာနိုင်ငံအရေးကိစ္စကအလေးပေးမေးစရာဖြစ်ခဲ့ပါတယ်။အခုအချိန်ဟာမြန်မာနိုင်ငံအတွက်အရေးကြီးတဲ့အချိန်ဖြစ်တယ်လို့အမေရိကန်နိုင်ငံသားဝင်ကြီး Rex Tillerson ကအခုလိုပြောကြားခဲ့ပါတယ်
။ With respect to the horrors that we are witnessing occurring in Burma,I think it is a defining moment in many ways for this new emerging democracy, although it is a power sharing arrangement. We all clearly understand that.
ကျွန်တော်မြင်တွေ့နေရတဲ့မြန်မာနိုင်ငံကထိတ်လန့်စရာအခြေအနေနဲ့ပတ်သက်ပြောမယ်ဆိုရင်အနာခွဲဝေအုပ်ချုပ်နေရတဲ့ဒီမိုကရေစီထွန်းသစ်စာအစိုးရတွေအတွက်အင်မတန်အရေးကြီးတဲ့အချိန်လို့ကျွန်တော်ထင်ပါတယ်။ဒါကိုကျွန်တော်တို့အားလုံးစဉ်းစားနေတဲ့သဘောပေါက်ပါတယ်။ဒေါက်ဆန်းစုကြည်ရင်ဆိုင်နေရတဲ့အခက်အခဲရှုပ်ထွေးတဲ့အခြေအနေကိုကျွန်တော်နားလည်ပါတယ်။ဘာလို့မျိုးပဲဖြစ်ဖြစ်ခုလိုလောက်ခံနေရတဲ့ဆိုရင်အကြမ်းဖက်မှုလောက်ရက်ကိုရရမယ်ဖိနှိပ်ချုပ်ချယ်မှုတွေကိုရရမယ်လို့နိုင်ငံတကာအသိုင်းအဝိုင်းကပြောနေကြတာအရေးကြီးတယ်လို့ထင်ပါတယ
်ရခိုင်ပြည်နယ်မှာဖြစ်နေတဲ့အခြေအနေတွေကနေမြန်မာနိုင်ငံဘဲကိုဥတီသွားမှလဲဆိုတာအဆုံးဖြတ်ပေးမှမို့အခုလိုအကြမ်းဖက်ဖိနှိပ်မှုတွေကိုလက်မခံနိုင်ဘူးဆိုတာပြက်ပြက်သားသားပြသရမယ်လို့လည်းအမေရိကန်နိုင်ငံသားရဲ့ဝန်ကြီးကအခုလိုဆက်ပြောပါတယ
် It's been characterized by many as ethnic cleansing that must stopAnd we need to support Aung San Suu Kyi and her leadership, but also be very clear and unequivocal to the military power sharing in that government that this is unacceptable.
လူမျိုးပြုတ်ရှင်းလင်းမှုလို့တော်တော်များများဖော်ပြနေကြတဲ့လက်ရက်ကိုရက်ကိုရရပါလိမ့်မယ်။ကျွန်တော်အနေနဲ့ဒေါ်အောင်ဆန်းစုကြည်နဲ့စစ်ရဲခေါင်းဆောင်မှုကိုထောက်ခံအားပေးဖို့လိုအပ်ပါတယ်။တစ်ချိန်တည်းမှာအာဏာခွဲဝေအုပ်ချုပ်နေတဲ့စစ်တပ်ကိုဒီကိစ္စတွေလုံးဝလက်မခံနိုင်ဘူးဆိုတာပြက်ပြက်သားသားပြရပါလိမ့်မယ်။ဒီအခြေအနေတွေကမြန်မာနိုင်ငံဘယ်ကိုဥတည်သွားမလဲဆိုတာကိုအများကြီးပုံဖော်နေပါတယ်။မြန်မာနိုင်ငံအနေနဲ့ကျွန်တော်တို့ရဲ့ခိုင်မာတဲ့ထောက်ခံမှုကိုလိုအပ်ပါတယ်
။ဒေါ်အောင်ဆန်းစုကြည်ရဲ့ဆောင်ရွက်ချက်တွေကိုအလေးစားဆုံးလို့ဆိုတဲ့ဗြိတိန်နိုင်ငံသားဝင်ကြီး Boris Johnson ကလည်းဒေါ်အောင်ဆန်းစုကြည်အနေနဲ့ရခိုင်ပြည်နယ်မှာခံစားနေရသူတွေကိစ္စကိုထောက်ပြပြောသွင်းတယ်လို့ပူးတွဲသတင်းစာရှင်းလင်းပွဲမှာပြောသွားပါတယ်
။ She led Burma after a period of decades of repression.by a military junta
မြန်မာနိုင်ငံမှာဆယ်စုနှစ်နဲ့ကြာပြီးစစ်အစိုးရရဲ့ဖိနှိပ်မှုတွေရှိခဲ့ပြီးတဲ့နောက်မှာဒေါ်အောင်ဆန်းစုကြည်ကမြန်မာနိုင်ငံကိုကောင်းဆောင်နေတယ်ဆိုတာရှင်းရှင်းသိထားဖို့လိုပါတယ်ဒေါ်အောင်ဆန်းစုကြည်ရဲ့ရည်တည်မှုနဲ့ဒီမိုကရေစီအတွက်သူတိုက်ပွဲဝင်ခဲ့တဲ့နီလန်ပေါ်ကျွန်တော်ထက်လေးစားအားကြတဲ့သူမရှိပါဘူးကဘာပေါ်ကလူတော်တော်များများကလည်းအလားတူလေးစားအားကြတယ်လို့ကျွန်တော်ထင်ပါတယ်ဒါပေမဲ့အခုအချိန်မှာသူ့ရဲ့တိတ်ခါကြီးမားမှုနဲ့ဩဇာရှိမှုကိုအတုံးချပြီးရခိုင်ပြည်နယ်ကလူတွေခံစားနေရတာကိုထောက်ပြဖို့အရေးကြီးတယ်လို့ထင်ပါတယ်
လူခွင့်ရေးချိုးဖောက်မှုတွေတပ်ဖြတ်မှုတွေကိုရပ်ဖို့ဒေါ်အောင်ဆန်းစုကြည်အနေနဲ့လုံခြုံရေးအာဏာပိုင်တွေကိုရှင်းရှင်းပြောဖို့လိုတယ်ဆိုတာကိုလည်းဗြိတိန်နိုင်ငံသားရေးဝန်ကြီးကပြောပါတယ်
Nobody wants to see a return to military rule in Burma. Nobody wants to see a return of the generals.
မနက်ကမှစစ်တပ်အုပ်ချုပ်မှုပြန်ရောက်လာမှာကိုဘယ်သူကမှမြင်ကျင်မဲလို့ကျွန်တော်မထင်ပါဘူး။စစ်ဘိုလ်ချုပ်ကြီးတွေအာဏာပြန်ရမှာကိုဘယ်သူကမှမလိုလားပါဘူး။ဒါပေမဲ့အခုဖြစ်နေတာအလွန်ရက်စက်တဲ့လုပ်ရပ်တွေဖြစ်ပါတယ်။ဒီလူတွေကိုပြန်လာခွင့်ပြုမယ်။သူတို့ပြန်လာနိုင်ဖို့ပြင်ဆင်မှုတွေလုပ်နေတယ်။လူခွင့်ရေးချိုးဖောက်မှုတွေ၊ရာနဲ့ချီထောင်နဲ့ချီလောက်တောင်ရှိနိုင်တဲ့တပ်ဖြတ်မှုတွေရရမယ်ဆိုတာကိုအချက်သားအစိုးရနဲ့ကျွန်တော်အင်မတန်လေးစားတဲ့ဒေါက်ဆန်းစုကြည်အနေနဲ့အခုအချိန်မှာပြက်ပြက်သားသားပြောဖို့အရေးကြီးပါတယ်။
မောင်တော်ခရိုင်တွေကလုံခြုံရေးစခန်းတွေအပေါ် ARSA ရိုဟင်ဂျာအကြမ်းဖက်အဖွဲ့ကဩဂတ်လ25ရက်နေ့ကတပြိုင်တည်းတိုက်ခိုက်ခဲ့ပြီးတဲ့နောက်လုံခြုံရေးတပ်ဖွဲ့တွေကနယ်မြေရှင်းလင်းရေးတွေလုပ်နေပါတယ်။လက်နက်ကင်အကြမ်းဖက်သမားတွေရဲ့ရန်ကြောင်းရခိုင်တိုင်းရင်းသားတွေအပါအဝင်ဒေသခံအများအများစစ်တွေမျိုးအပါအဝင်ဘေးကင်းရာကိုထွက်ပြေးခဲ့ကြရပါတယ်။မွတ်စလင်ရွာကလူတွေလည်းအလုံးအရင်နဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးနေကြပါတယ်။ဘင်္ဂလားဒေ့ရှ်ဘက်ထွက်ပြေးနေသူတွေကသူတို့ကိုသူတို့ရိုဟင်ဂျာလို့ခေါ်ပေမဲ့မြန်မာဘက်ကတော့ဘင်္ဂလီဒါမှမဟုတ်ရခိုင်ပြည်နယ်ကမွတ်စလင်တွေလို့ပဲသတ်မှတ်ပါတယ်။ကုလသမဂ္ဂတွေ့ရေးမှူးချုပ်ဟောင်းကိုဖီအန်နန်ဦးဆောင်တဲ့ရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်ရဲ့အကြံပြုချက်တွေအတိုင်းဆောင်ရွက်ဖို့မကြခင်ကမှဖွဲ့စည်းထားတဲ့ကော်မတီကတော့လုပ်ငန်းတွေကိုကြာတာရေးနေ့ကစတင်ဆွေးနွေးနေပါပြီ။အကြံပြုချက်တွေမှပါတဲ့အတိုင်း1982ခုနှစ်နိုင်ငံသားဥပဒေနဲ့အညီနိုင်ငံသားစီးစစ်ရေးလုပ်ငန်းစဉ်ကိုအရှိန်မြှင့်လုပ်ဖို့လိုတယ်လို့ကော်မတီဥက္ကဋ္ဌဒေါက်တာဝင်းမြတ်အေးက VOA မြန်မာပိုင်းကိုပြောပါရရှင်
။မဆုမြတ်မွန်ပြောပြသွားတာပါ။အခုလိုရခိုင်ပြည်နယ်ကနေထွက်ပြေးလာတဲ့ဒုက္ခသည်တွေအတွက်အရေးပေါ်အကူအညီတွေကိုကုလသမဂ္ဂအဖွဲ့အစည်းတွေကအကူအညီထောက်ပံ့ပေးနေကြတယ်လို့လည်းကုလသမဂ္ဂကပြောကြားလိုက်ပါတယ်။ကိုကျော်ကျော်သိန်းကအပြည့်စုံကိုဆက်ပြီးပြောပြမှာပါရှင
်။ဩဂုတ်လ25ရက်နေ့ကတည်းကဆိုရင်ဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးလာတဲ့သူတို့ခေါ်အဖြစ်ရိုဟင်ဂျာမွတ်စလင်အရေအတွက်ဟာ 38,900 ရှိသွားပြီလို့ဂျာတာဘရီနီပုံမှန်သတင်းစာရှင်းလင်းပွဲတွင်ကုလသမဂ္ဂတွင်မှုချုပ်ရဲ့ပြောခွင့်ရစတီဖင်ဒူဂျာရစ်ကပြောသွားပါတယ်။ပြီးခဲ့တဲ့24နှစ်အတွင်းမှာရင်ထွက်ပြေးလာသူ1,000ရှိတယ်လို့ဆိုပါတယ်။အခုဆိုရင်ရခိုင်ပြည်နယ်မှာနေထိုင်ခဲ့ပြီးထွက်ပြေးလာတယ်ဆိုတဲ့ဒုက္ခသည်အရေအတွက်ဟာရိုဟင်ဂျာလူဦးရေရဲ့40ရာခိုင်နှုန်းထိရှိသွားပြီလို့လည်းမစ္စတာဒူဂျာရစ်ကပြောပါတယ်။အဲဒီဒုက္ခသည်တွေထဲမှာကလေးငယ်အရေအတွက်ကအများစုဖြစ်ပြီးသူတို့တွေအကူအညီတွေကိုကုလသမဂ္ဂကလေးသင်ငယ်များရန်မုံငွေအဖွဲ့ UNICEF ကပေးပို့နေတယ်လို့ကုလသမဂ္ဂပြောခွင့်ရကပြောသွားပါတယ
် UNICEF says that trucks filled with emergency water, sanitation and hygiene supplies for thousands of Rohingya children heading into Cox's
ထောင်ပေါင်းများစွာသော Rohingya ကလေးငယ်တွေအတွက်အရေးပေါ်တောက်သုံးရေး၊တကူရေး၊ကျန်းမာရေးနဲ့စံရှင်ရေးပစ္စည်းတွေပါတဲ့ကားတွေဟာ Cox's Bazar ဒေသကိုဥတီသွားနေတယ်လို့ UNICEF ကပြောပါတယ်လာမယ့်ရက်တွေသတင်းပတ်တွေအတွင်းမှာအကူအညီပစ္စည်းတွေအဆက်မပြတ်ပုံမှန်ပေးနိုင်သွားမှာပါဘင်္ဂလားဒေ့ရှ်မှာရောက်နေတဲ့ရိုဟင်ဂျာဒုက္ခသည်60ရာခိုင်နှုန်းဟာကလေးငယ်တွေဖြစ်တယ်လို့ UNICEF ကခန့်မှန်းထားပါတယ
်ကမ္ဘာစစ်နေခအဖွဲ့ WFP ကလည်းအဲ့ဒီဒုက္ခသည်တွေကိုအကူအညီပေးနေပြီးသူတို့ထဲကအများပြားဟာအကျန်းဖက်ဖြစ်ရတွေနဲ့ဆက်ဆက်တဲ့ဒဏ်ရာနာတရားတွေဆိုးရွားတဲ့ယောဂပိုးကူးဆက်ခံထားရတာတွေဒါမှမဟုတ်ကလေးမီးဖွားတာနဲ့ဆက်ဆက်တဲ့ယောဂဝင်ရောက်မှုတွေအတွက်အရေးပေါ်ကျန်းမာရေးဆောင်ရှောက်မှုအပါအဝင်တခြားအကူအညီတွေလိုအပ်နေတယ်လို့ WFP ပြောခွင့်ရမျိုးသမီး Frances Kennedy ကပြောပါတယ
် These people all need their basic needs to be covered. Many of them haven't eaten for days. They need shelter. They need somewhere to stay.
ဒီလိုတဲ့အားလုံးဟာအခြေခံလိုအပ်ချက်တွေပြည့်မီဖို့လိုနေပါတယ်။သူတို့ထဲကအများအပြားဟာအစာမစားရတဲ့အတော်ကြာနေပါပြီ။အမဟုတ်ကနေစရာနေရာတခုခုဆေးကြောတန့်ရှင်ဖို့နဲ့စားဖို့အစားအစာတွေလိုအပ်နေပြီးအဆုံးသတ်နေမှာတော့အိမ်ပြန်နိုင်ကြဖို့လိုပါတယ်
။ဒီဒုက္ခသည်တွေပြည်ထောင်ဖြစ်ရှင်ရေးဘင်္ဂလားဒေ့ရှ်တာဝန်ရှိသူတွေနဲ့အနီးကပ်ပူးပေါင်းဆောင်ရွက်သွားမယ်လို့အမေရိကန်ပြည်ထောင်စုဆိုင်ရာမြန်မာသံမတ်ကြီးဦးအောင်လင်းက VOA ကိုပြောပါတယ်။အဲ့ဒီလူတွေဟာမြန်မာနိုင်ငံဘက်မှနေထိုင်ခဲ့သူတွေဆိုတာမှန်ကန်ပြီးခိုင်လုံတဲ့အထောက်အထားရှိရင်ပြန်လည်လက်ခံမှာဖြစ်တယ်လို့သံမတ်ကြီးဦးအောင်လင်းကပြောပါတယ်။
If they can, we are ready to receive all the genuine villagers who can prove that they want to.
အဲ့ဒီဒေသမှာနေထိုင်တဲ့တကယ်ကြီးရွာသားတွေလို့သတိပြတည်ပြနိုင်မယ်ဆိုရင်သူတို့အနေနဲ့တခြားလူမှုအတိုင်းဝိုင်းနေနဲ့သာသာတရှိရှိငင်းငင်းချမ်းချမ်းနေထိုင်လို့ရဆိုရင်အားလုံးကိုပြန်လည်လက်ခံသွားမှာဖြစ်ပါတယ်
။ဒီတော့တင်မှာပဲကိုဖီအန်နန်ကော်မရှင်ရဲ့အစီရင်ခံစာတွေကအကြံပြုချက်တွေကိုအကောင့်ထည့်ဖို့စီမံချက်တွေရေးဆွဲနေပြီလို့ရခိုင်ပြည်နယ်ဆိုင်ရာအကြံပြုချက်များအကောင့်ထည့်ဖို့ရေးကော်မတီဥက္ကဋ္ဌလူမှုဝန်ထမ်းကေဇေရီနဲ့ပြည်လည်နေရချထားရေးဌာနဝန်ကြီးဒေါက်တာဝင်းမြတ်အေးက VOA ကိုပြောပါတယ်
။အကြံပေးချက်ထဲမှာပါတဲ့အကောင့်ထည့်ဖော်ရမယ့်ကိစ္စတွေကိုဝန်ကြီးဌာနအလိုက်ကျွန်တော်စီမံချက်ကလေးရေးဆွဲရမယ်။သ
ตู้วินญาณลาวกะสวยบาวินญีโหจ้ํามายินะอากะซาสุบะลูบ่สะทะဖြင့်วินญาณนาไลลัมเมสเตอร์นี้สุบะลูบ่เนาะไอ้หลูမျိုးนี่ကျွန်တော်ဆက်တယ်အဲ့ဒီပြန်လာဆက်ရက်ကလေးရေးဆွဲပါမယ်ခင်ဗျာအဲ့ရေးဆွဲချက်ကိုကျွန်တော်တို့နှစ်ပတ်အတွင်းမှာကျွန်တော်အပြီးရေးဆွဲပြီးတော့ဒီမှာချက်ဒီအကုန်လုံးဆွဲပြီးတော့မဟာဒီဝါဒီမှာချက်ဆိုကျွန်တော်ပေါက်ဆက်လိုက်မှာဖြစ်ပါတယ်အကြံပြုချက်တွေကိုအကောင့်
မြန်မာနိုင်ငံရခိုင်ပြည်နယ်မြောက်ပိုင်းကမတိမငိမ့်အခြေအနေတွေနဲ့ပြည်တွင်းလုံခြုံရေးပြဿနာတွေကြောင့်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်ကဒီနေ့ကုလသမဂ္ဂအထွေထွေညီလာခံကိုမတက်ရောက်ဖို့ဆုံးဖြတ်လိုက်ပါတယ်။ရခိုင်ပြည်နယ်ကအခြေအနေတွေကိုကင်ပယ်မှုတွေမှာနိုင်ငံတကာကဝေဖန်မှုတွေထွက်ပေါ်နေချိန်မှာပဲအထွေထွေညီလာခံမတက်ရောက်တဲ့အတွက်နိုင်ငံတကာမှာထိထိရောက်ရောက်ရှင်းပြနိုင်မယ့်အခွင့်အရေးကိုထိခိုက်နိုင်ပါသလား။ပြည်ရင်းရေးကိုအာယုံဆိုင်ဖို့ပိုအရေးကြီးနေသလားဆိုတာကို VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါ။ပါဝင်ဆွေးနွေးလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-232-382-555 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်း email နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့ email လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်သလို VOA ရဲ့ Facebook စာမျက်နှာမှာလည်းနှက်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။ဒီနေ့ညတိုက်ရိုက်လေးလိုင်းအစီအစဉ်ကလည်းကြိုဆိုပါရစေ။
ခုလို BOA သောရရှင်ရဲ့သဘောထားအမြင်တွေထင်ဟနိုင်စီဖို့ BOA မြန်မာပိုင်းရဲ့ဓာတ်ရိုက်လေးလိုင်းအစီအစဉ်မှာပါဝင်ဆွေးနွေးကြပါလို့ထပ်မံဖိတ်ခေါ်ပါရစေ။ကျမတို့ရဲ့တောက်ကြနေနေခင် BOA မြန်မာပိုင်းအစီအစဉ်ကိုရေဒီယိုအပြင်အင်တာနက်စာမျက်နှာကနေတဆင်လဲဓာတ်ရိုက်နားဆင်နိုင်တယ်လို့ Facebook စာမျက်နှာဖြစ်တဲ့ Burmese BOA News ကနေလည်းဓာတ်ရိုက်နားဆင်နိုင်ကြပါရစေ။လုံခြုံရေးကောင်စီကမြောက်ကိုရီးယားအပေါ်အသစ်ချမှတ်လိုက်တဲ့ပိတ်ဆို့တန်းခတ်မှုတွေကိုအပြည့်အဝကျင့်သုံးလာမယ်ဆိုရင်ပိုးပြီးပြင်းထန်စေမှာဖြစ်ပါတယ်။မြောက်ကိုရီးယားအပေါ်ပိတ်ဆို့တန်းခတ်မှုတွေမလုပ်ဖို့တရုတ်နဲ့ရုရှားကနှစ်ပေါင်းများစွာရှောင်ရှားလာခဲ့တာကြောင့်အခုတစ်ချိန်ပိတ်ဆို့တန်းခတ်မှုဟာပိုးပြီးအချိန်အဟုန်ကြီးမားလိမ့်မယ်လို့ကြွမ်းကျင်သူတချို့ကလည်းသုံးသပ်ပါတယ်။ VOA သတင်းတော့ Brian Patton ဆိုမျိုးကပေးပို့တဲ့သတင်းလွှာကိုကိုညံဝင်းအောင်ကပြောပြမှာပါရှင်။
မြောက်ကိုရီးယားနိုင်ငံရဲ့နျူကလ িয়ার စမ်းသပ်မှုတွေကိုတုံ့ပြန်မှုဆိုပြီးသူ့နိုင်ငံကဒေါ်လာဘီလီယံပေါင်းများစွာရနေတဲ့ဝင်ငွေလမ်းကြောင်းတွေကိုပိတ်ဆို့ဖို့ကုလသမဂ္ဂကရည်ရွယ်ပေမဲ့တရားမဝင်ရှောင်လွှဲနိုင်တဲ့လမ်းကြောင်းတွေမှောင်ခိုဈေးကွက်တွေကြောင့်တန်ခတ်မှုလုပ်ပေမဲ့မြောက်ကိုရီးယားကတော့တက်တာရရနေပါတယ်။ဆိုးမျိုးမှာရှိတဲ့ Bank of Korea ရဲ့အဆိုအရ2016ခုနှစ်ကမြောက်ကိုရီးယားရဲ့ပြည်တွင်းအသင်းထုတ်ကုန်တန်ဖိုးဟာအမေရိကန်ဒေါ်လာ29ဘီလီယံနီးပါးရှိတယ်လို့ဆိုပါတယ်။ပြီးခဲ့တဲ့ဩဂုတ်လတည်းချမှတ်ခဲ့တဲ့ကုလသမဂ္ဂရဲ့ဒဏ်ခတ်ပိတ်ဆို့မှုအရဒေါ်လာ3ဘီလီယံတန်ဖိုးရှိတဲ့မြောက်ကိုရီးယားရဲ့ကြောင်မီသွေးတန်ရိုင်းခဲနဲ့ပင်လယ်စာတင်ပို့မှုကိုတားမြစ်ထားတာဖြစ်ပါတယ်။ပိတ်ဆို့မှုအစ်စ်ထဲမှာဒေါ်လာ1800ဝန်းငွေရနေတဲ့အထယ်လေးပို့ကုန်လုပ်ငန်းလည်းပါဝင်ပါတယ်။ဒါ့အပြင်မြောက်ကိုရီးယားလက်နက်အစီအစဉ်အတွက်လိုအပ်နေတဲ့ငွေကြေးနဲ့လောင်စာဆီပမာဏကိုဖြတ်တောက်ဖို့ပါဝင်ပြီးရေနံနဲ့သဘာဝတန်ငွေတင်သွင်းမှုလျှော့ချရေးလည်းပါဝင်ပါတယ်။တောင်ကိုရီးယားနိုင်ငံကဒေတာရင်းလုံခြုံရေးစောင့်ကြည့်နေတဲ့ဆယ်ကျော်သုတေသနအဖွဲ့ကမြောက်ကိုရီးယားရေးကျွမ်းကျင်သူဒေးဗစ်စတော့သုံးသပ်တာက
If fully enforced, I think that the amount of hard currency that North Korea would lose would be enough to
တကယ်လို့ဒဏ်ခတ်မှုအစ်စ်ကိုအပြည့်အဝကျင့်သုံးလာမယ်ဆိုရင်မြောက်ကိုရီးယားရဲ့ငွေမာရီဆုံးရှုံးသွားနိုင်ပြီးတော့သူတို့ရဲ့ခေါင်းဆောင်ပိုင်းကိုတုန်လှုပ်စင်မှာဖြစ်ပါတယ်။မြောက်ကိုရီးယားလက်ထက်မှာနိုင်ငံခြားဝင်ငွေစိတ်မရှိတော့ရင်သူတို့အတွက်ပြဿနာပေါ်လာပါလိမ့်မယ်။
နိုင်ငံသားဝင်ငွေတိတိတတ်တာရော့လာရင်မြောက်ကိုရီးယားစစ်တပ်အတွက်လက်နက်အစိပ်ပိုင်းဝယ်ယူဖို့ခက်ခဲလာမှာဖြစ်တယ်လို့ခေါင်းဆောင်ခင်ဂျွန်အုနဲ့ထိပ်ပိုင်းခေါင်းဆောင်တွေအတွက်ကမ္ဘာစင်ကန်ပစ္စည်းတွေဝယ်ယူဖို့ခက်ခဲလာမှာဖြစ်ပါတယ်ခင်ဂျွန်အုကနှစ်တွေကြာလာတဲ့နေ့အမျှဒဏ်ခတ်ပိတ်ဆို့မှုကိုဘယ်လိုရှောင်လွှဲရမလဲဆိုတာကြွမ်းကျင်လာတာကြောင့်ဒဏ်ခတ်အရေးယူမှုကိုအရှိန်မြှင့်ဖို့လိုတယ်လို့သုံးသပ်နေကြတာပါအခုလိုဒဏ်ခတ်ပိတ်ဆို့မှုကိုရှောင်လွှဲနိုင်အောင်တရားမဝင်ငွေကြေးလွှဲပြောင်းမှုမှာတရုတ်နဲ့ရုရှားတို့ကပူးပေါင်းကူညီနေတာကြောင့်လည်းဖြစ်တယ်လို့နျူကလ িয়ার ပြန်ပွားမှုအထူးလေ့လာနေသူဒေးဗစ်အော့ဘရိုက်က Bodune American Outlook to Jana Wei ma pyo daw ba de.
Both countries have gotten away for far too long and have faced too few consequences for turning a blind eye.
Tyone Russia ro ha Myaw Korea ne twae pi lo lou kai ni de si bwa yi de ga ni. Tru nai ngan da de myet swin ya ni da chaung klut tamaka ye tan kha pait so mu de paw ma ma ti chan saung lit lyu shu ni ja ba de. Ba saung le tru nai ngan de paw ma chou te ya mu chi chi ma 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 shi ke ba u.
American ban nai win yin thana a ya shi aung tu phit de. Anthony Ruggiero ကတော့မြောက်ကိုရီးယားနဲ့ရုရှားတို့ကြားရေနံရောင်းဝယ်မှုတစ်ခုအတွက်ဘယ်လိုငွေပြောင်းငွေလွှဲလုပ်ခဲ့တယ်လဲဆိုတာကိုလွှတ်တော်ကြားနာပွဲမှာထွက်ဆိုသွားပါတယ
် A US bank would not process this transaction between sanctioned parties to avoid this scrutiny the front companies were created in Singapore
American bank ကတော့တံခါးပိတ်ဆို့မှုခံထားရတဲ့နိုင်ငံတွေနဲ့ငွေကြွေးလွှဲပြောင်းမှုလုပ်မှာမဟုတ်ပါဘူးဒီလိုတင်းကြပ်မှုကိုရှောင်လွှဲဖို့ထိတ်တန့်ကုမ္ပဏီတွေဟာဂျာဂန်နီလန်တို့ကိုစင်ကာပူနိုင်ငံမှာတည်ထောင်လိုက်ပြီးအဲဒီကတည်းကဒေါ်လာ9သန်းပေးချေမှုတစ်ခုကိုလွှဲပြောင်းခဲ့ပါတယ်
။တားမြစ်ကုန်ပစ္စည်းတွေမှောင်ခိုတည်နေတဲ့မတင်ငါဘွယ်သင်းမောတွေကိုတားမြစ်ရှာဖွေဖို့ဆိုတဲ့အမိန့်ကိုကုလသမဂ္ဂကထုတ်ပြန်ပေးဖို့အမေရိကန်တို့ကမျှော်လင့်နေတာပါ။ဒါပေမဲ့ဒီအမိန့်ထွက်မလာတာကြောင့်တရုတ်နဲ့ရုရှားကိုအကျိုးမြတ်ရာသွားစီပါတယ်။တားမြစ်ကုန်နေပို့မဲ့လုပ်ငန်းစဉ်ကိုစိတ်ချရတဲ့တတိယနိုင်ငံတွေကတဆင့်မြောက်ကိုရီးယားတို့ကလှုံ့ဆော်နေတာဖြစ်ပါတယ်ခင်ဗျာ
။ကိုညာဝင်းအောင်ပါရှင်။အာဖဂန်နစ္စတန်နိုင်ငံကကလေးတွေကိုပါကစ္စတန်ဘက်တရားမဝင်ပို့ဆောင်ပြီးတော့တာလီဘန်တွေရဲ့နီလန်အတိုင်းပညာသင်ပေးနေတယ်လို့အာဖဂန်တာဝန်ရှိသူတွေကဆွဆဲလိုက်ပါတယ်။ပါကစ္စတန်နိုင်ငံဘက်မှာလူငယ်တွေကိုအစ္စလမ်ဘာသာရေးပညာသင်ကြားပေးနေတဲ့ Madrasas ကျောင်း26ကျောင်းတည်းကတချို့ကျောင်းတွေမှာအသေးခံဘုံခွဲသမားတွေဖြစ်အောင်သင်ကြားပေးနေတယ်လို့လည်းအာဖဂန်အကြမ်းဖက်ဝါဒတံပြန်ထောက်လှမ်းရေးအရာရှိတယောက်က AP သတင်းဌာနကိုပြောပါတယ်။ကိုငိမ့်ချန်းကအကြောင်းစုံကိုပြောပြမှာပါရှင်။
သူသားသူတူနဲ့တခြားကလေးငယ်တွေအာဖဂန်နိုင်ငံအန်ဒွန်မြို့ဂါဇာနီပြည်နယ်ကနေပါကစ္စတန်နိုင်ငံကတာမြို့ကိုသွားပြီးကိုရန်ကျမ်းစာသင်ယူဖို့မိုဟာမက်နာဆာဟာလာပေါင်းများစွာစီစဉ်ခဲ့ရတာပါအာဖဂန်နိုင်ငံမှာပညာရေးကောင်းကောင်းမရတဲ့အတွက်အခုလိုပါကစ္စတန်ဘက်ကအစ္စလမ်ဘာသာရေးကျောင်းကိုပို့ရတာပါလိုင်စင်နံပါတ်ပြားမပါတဲ့ဗန်ကားနှစ်စီးပေါ်မှာကလေးငယ်26ယောက်ကိုတင်ဆောင်ပြီးနေဆက်ဖြတ်ကျော်ဖို့ကြိုးစားတဲ့အခါမှာတော့အာဖဂန်တာဝန်ရှိသူတွေကတားဆီးခဲ့ပါတယ်အာဖဂန်ရဲတွေကဒီအမှုကိုကလေးလူကုန်ကူးမှုအဖြစ်သတ်မှတ်ပြီးတော့ကားမောင်းသူနဲ့အခြားလူကြီးနှစ်ယောက်ကိုထောင်ထဲပို့ထားခဲ့ပါတယ်။ကလေးမိဘတဦးဖြစ်တဲ့မိုဟာမက်နာဆာကပါကစ္စတန်ဘက်ကိုပို့ပြီးပညာသင်စေခြင်းနဲ့အကြောင်းအခုလိုပြောပါတယ
်။
ဒီကလေးတွေဟာစစ်သားတွေစစ်တပ်နဲ့စစ်စခန်းတွေကိုအသေးခံတိုက်ခိုက်မှုမျိုးမလုပ်ပါဘူး။သူတို့ဟာခွေးတွေ၊ကြောင်တွေ၊စူညံတန်တွေကိုကြောက်တဲ့ကလေးတွေပါ။အသေးကံဘုံခွဲမဲ့အင်ဂျီတွေဝုတ်ပြီးဖောက်ခွဲရည်တွေလုံးမှာမဟုတ်ပါဘူး
။ဒါပေမဲ့လည်းအာနာပိုင်တွေဘက်ကတော့ဒီကလေးတွေကိုအစ္စလမ်ဘာသာရေးကျောင်းတွေကိုပို့ပြီးတာလီဘန်တွေရဲ့အတွေးခေါ်တွေသင်ကြားပေးနေတယ်လို့ပြောပါတယ်။ဂါဇာနီရဲတပ်ဖွဲ့အကြီးအကဲမိုဟာမက်မူစတာဖာမေယာက
လူကုန်ကူးသူတွေကကျွန်တော်တို့ရဲ့အပြစ်မဲ့ကလေးတွေကိုခေါ်ပြီးတော့ဟိုဘက်ကျမ်းမှာအစ္စလမ်ပညာရေးပေးမယ်ဆိုပြီးဟန်ဆောင်ခေါ်သွားကြတာပါ။အဲ့ဒီကျောင်းတွေမှာကလေးတွေရဲ့ဘဝအတွက်အာမခံချက်မရှိပါဘူး။ဘာလို့လဲဆိုတော့မိဘတွေရဲ့ကြီးကြပ်မှုရှိသလိုသူတို့တွေကိုဘာတွေသင်ပေးမလဲဆိုတာအာမခံထားတာမဟုတ်ပါဘူး
။ကတာမျိုးဟာအာဖဂန်တာလီဘန်ခေါင်းဆောင်တွေအတွက်အရေးကြီးတဲ့ဌာနချုပ်မျိုးလို့ယူဆထားပြီးတော့ခေါင်းဆောင်တော်တော်များများကအဲ့ဒီကအစ္စလမ်ဘာသာရေးကျောင်းတွေကထွက်တာပါ။စစ်ပွဲတွေ၊ဆင်းရဲမွဲတေမှုနဲ့ကလေးတွေအတွက်အန္တရာယ်ရှိတာကိုနားမလည်တဲ့အတွက်အခုလိုလူကုန်ကူးမှုတွေဖြစ်နေရတာလို့အာဖဂန်လွတ်လပ်တဲ့လူအခွင့်အရေးကော်မရှင်အဖွဲ့ခေါင်းဆောင်မိုဟာမက်မူဆာမာမူဒီကပြောပါတယ
် because of the scale of the problem because of the
ပြဿနာရဲ့ရှိမှမှုနေချိုင်းမှုတွေကြောင့်ကျွန်တော်တို့ဒါအခုချိန်မှာတခုခုမလုပ်ရင်ပြဿနာပိုပြီးကြီးလာမှာစိုးရိမ်မိပါတယ်ကျွန်တော်တို့ရဲ့ကလေးငယ်တွေရဲ့အနာဂတ်နောက်ပြီးသူတို့ကပေါက်ဖွာလာမဲ့ကလေးငယ်တွေရဲ့အနာဂတ်နဲ့လူတိုင်းဝိုင်းတစ်ခုလုံးဒီစစ်ပွဲတွေဆင်းရဲခြင်းနဲ့ပြိပခတန်တရားကလွမြောက်နိုင်မှာမဟုတ်တော့ပါဘူ
းကလေးငယ်တွေလူကုန်မှုခံရတာတစ်နှစ်ကိုအနည်းဆုံး၄မှုလောက်ဖြစ်နေပြီးတော့ဈေးပေါ်တဲ့ကလေးလုံသားအဖြစ်ခိုင်းစေဖို့လိမ်ပိုင်းဆိုင်ရာအနိုင်ထက်ပြုမှုကနေတာလီဘန်တွေကဘာသာရေးတင်ကြားဖို့ဟန်ဆောင်ခေါ်ယူတာတွေအထူးရှိတယ်လို့မိုဟာမူဒီကပြောပါတယ်အကျင့်ပြတ်ခြားစားမှုတွေတာဝန်ရှိသူတွေရဲ့အရေးချင်းလိုအပ်မှုတွေကြောင့်ကလေးလူကုန်ကူးမှုဟာအာဖဂန်မှာတော့အကျိုးအမြတ်များတဲ့လုပ်ငန်းအဖြစ်ဆက်ရှိနေမယ်လို့လည်းပြောပါတယ်ခင်ဗျာ
ကိုငိမ့်ချန်ပြောပြသွားတာပါVOA မြန်မာပိုင်းစီစဉ်တွေကို Washington DC ကနေတိုက်ရိုက်ထုတ်လွှင့်နေပါတယ်ရှင
် VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်
မြန်မာစံတော်ချိန်မနက်ပိုင်း6:00ကနေ9:00အထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက် 8:00 ကနေ9:00အထိတစ်ချိန်နေ့လယ် 12:00 ကနေနေ့ခင်း 1:00 အထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း 6:00 ခွဲကနေ9:00အထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း 9:00 ကနေ 10:00 အထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9:00အစီအစဉ်ပြီးပြီးချင်းည10:00မှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာပါရှင်မြန်မာစံတော်ချိန်မနက် 6:00 ခွဲရှိပါပြီ VOA မြန်မာပိုင်းရဲ့တောက်ကြနေနေတဲ့ခင်အစီအစဉ်ကိုမြန်မာစံတော်ချိန်မနက် 9:00 အထိလိုင်းဒိုမီတာ32 40 50အပြင်လိုင်းလက်မီတာ190ကနေဆက်လက်ထုတ်လွှင့်နေပါတယ်အခုဒုတိယပိုင်းနိုင်ဝက်မှာအပတ်စဉ်ကဏ္ဍတွေကိုဆက်လက်နားဆင်ရမှာပ
ါဒီသားစုရာဇဝင်ပေါ့ဒီသားစုတွေမှာအသက်ကြီးပိုင်းမှာဒီရောဂါဖြစ်တယ်ဆိုရင်ဖြစ်တာကိုသွားပြီးတွေ့ရပါတယ်ပြောဆိုကြတော့ဟို depression လိုမျိုးရှိတဲ့
ဒါကတော့ဘဝနှောင်ပိုင်းစိတ်ကစင့်ကလေးဖြစ်တဲ့ယောဂအကြောင်းပြောပြထားတဲ့ကျမ်းမာရေးခန္ဓာကိုထုံးနေတဲ့အခါမှာအပြည့်အစုံနားဆင်ရဖို့ရှိပါတယ်။အဲဒီနောက်မှာတော့တိုင်းရင်းသတင်းလွှာကိုထုံးနေမှာပါ။အခုတော့နနခင်းအင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုဒေါ်လာလတန်းကတင်ဆက်မှာပါရှင
်။ဒီခေတ်မှာတင်ပြမယ် EDM အသုံးက
Take someone for a ride.
ဖြစ်ပါတယ်။စာလုံးပေါင်းက T A K E take ကယူနိုင်တာဖြစ်တယ်လို့ခေါ်သွားတာလေးဖြစ်နေပါတယ်။ဒီနေရာမှာတော့ခေါ်သွားတယ်ဆိုရင်ပို့ပြီးလိုက်ဖြစ်တယ်လို့ဆိုရမှာပါ။ S O M E O N E someone ကတော့တူတယောက် F O R for ကအတွေ့ A ကတခုတခါတစ်ချိန်R-I-D-E, ride ကစီးဖို့ဆိုတော့ Scribe ထုံးရဲ့ဓာတ်ရိုက်အသေးပဲကတော့လူတဦးတယောက်ကိုတစ်ခုခုစီးဖို့ခေါ်သွားတာပေါ့ဒီအသုံးဆင်းတဲ့လာတာကတော့လူစိုးကိုင်းလောကကလို့ဆိုပါတယ်1920-1930ခုနှစ်များကအမေရိကန်ပြည်ထောင်စုမှာမြေအောက်မာဖီးယားလူစိုးကိုင်းကြီးတွေအပြန်အဆိုင်ရှိခဲ့စဉ်ကဂိုင်းအချင်းချင်းကြားမတည့်ကြရင်အဲ့ဒီဂိုင်းဝင်တွေကနောက်ဂိုင်းကသူတို့နဲ့မတည့်တဲ့သူတို့ကြည့်မရတဲ့ဂိုင်းဝင်ကိုကားပေါ်အတင်းတက်ခိုင်းပြီးခဏတက်ပါဆွေးနွေးစရာရှိလို့လိုက်ခဲ့ပါလို့ခေါ်ပြီးကားစီးထွက်သွားရကနေဒီအသုံးဆင်းသစ်လာတယ်လို့ဆိုပါတယ်။တနည်းအားဖြင့်တော့သူတို့ခေါ်သွားတဲ့လူကိုတပ်ပြင်းတပ်ပြင်းမဲဓမ္မမဟုတ်လို့ရှိရင်ရိုက်နှက်နှိမ့်ဆက်မှာပေါ့ရှင်။ idiom အသုံးကတော့အဲ့ဒါကိုအခြေခံပြီးအတိတ်ပဲနှစ်မျိုးကွဲတယ်လို့ဆိုပါတယ်။တစ်မျိုးကတော့စောစောကလူစိုးတွေကားပေါ်ခဏလိုက်ခဲ့ပါလို့ခေါ်သွားတယ်လို့မဟုတ်တာကိုအဟုတ်ဖြစ်အောင်ပြောဆိုတာလည်းဖြစ်နိုင်ပါတယ်။ခုကိမှာတော့တခါတည်းရန်နောက်တလူပြောင်းတလူပြောတာမျိုးကိုလေ taking for a ride လို့ရည်ညွှန်းပြောနေပါလေလူတူဦးကိုယုံအောင်မဟုတ်တာကိုဟုတ်အောင်လုပ်ပြီးပြောတဲ့ take for a ride အဓိပ္ပာယ်ကိုခြေခံပြီး George Rupi ရဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် I was taken for a ride when I bought the used car I paid more than it's really worth
you know အဲ့ဒီဒီဘက်ရဲ့ကားဝေလိုက်တာအညာခံလိုက်ရတယ်တကယ်တန်တာလေးကျွန်တော်ပို့ပေးလိုက်ရတယ်လေးလို့ဒီပြရပါတယ်ဥမာကိုနောက်တစ်ခါနားဆင်ကြည့်ကြရအောင
် I was taken for a ride when I bought the used car I paid more than it's really worth
လူတူဟာနောက်တူရဲ့လှိမ့်နာညာတာကိုခံလိုက်ရတယ်ဆိုရင် idiom အသုံးအရာဘယ်လိုပြောမလဲ
take someone for a ride
လို့ပြောလို့ရပါတယ်။အဲ့ဒါကတော့ဒီကိစ္စတွေတင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်။ဒေါ်လာလတန်းတင်ဆက်နေတဲ့ American 3 English စာသင်ခန်းစာအစီအစဉ်ကိုကျမတို့နည်းနည်းခင်းနိုင်မှာ VOE မြန်မာပိုင်းရဲ့အစီအစဉ်မှာတင်ဆက်နေပါတယ်ရှင်။အခုဆက်လက်ပြီးတော့ကျမရေးခန္ဓာကိုထုတ်လွှင့်မှာပါ။ဒီတစ်ပတ်အတွက်တော့ဘဝနှောင်းပိုင်းစိတ်ကစင့်ကလေးဖြစ်တဲ့ယောဂအကြောင်းကိုတင်ပြထားပါတယ်။
အသက်60ကျော်လာသူတွေမှာပိုစဖြစ်တတ်တဲ့ဒီစိတ်ယောဂါကထင်တာထက်လက်တွေမှာနည်းနည်းပိုဖြစ်နေတယ်လို့လည်းစိတ်ကျန်းမာရေးပညာရှင်တွေကဆိုပါတယ်ဒီအကြောင်းတက်မတော်ဆေးတက်ကသူစိတ်ကျန်းမာပညာဌာနပါမောက္ခဌာနမှုနဲ့အုံနောက်အာယုံကျော်နဲ့စိတ်ပိုင်းဆိုင်ရာယောဂါအထုကုဒေါက်တာညံဝင်းကျော်ကိုကိုဝင်းမင်းကမေးမြန်းတင်ပြထားပါတယ်ရှင်
โอเคปอมุขะดร.ญาณวินจ๋าครับบัวหน้าไว้เฉยมาดิสึกกระเซ็งกะเลียผิดเตยโยคะผิดเตยณีทากะญาติมาเนกมาบลูณีทาชิเลยเสีย
อะเตจี้ไบมาดิอะเตน้องไบมาสะผิดตาโหเนเรโดรทิ้งแค่ละบ่ดิดิเดทไลท์คิโซฟีเนียดามวินเดทพาราฟีเนียสุรากะเตียมาเตี่ยวปะวินญินลาวชิเดโลตุเดตนาดิอะโหราบ่ดาใบแม้อีเดเนเนลีปูเมโลခံမရပါဘူးခင်ဗျ။ဘာကြောင့်လဲဆိုတော့တွေ့ရတဲ့ကိစ္စတွေကတကယ်ကြီးများများလာတော့လीတိရခိုင်တုံးနဲ့အထက်ပတ်ဝန်းကျင်လောက်ရှိမယ်လို့ခံမရပါဘူးခင်ဗျ။
ဟုတ်ကဲ့ဆရာ။ယောဂါကဘလို့အချိန်မှာစဖြစ်လေရှိရလဲဆရာ
။ဒီစိတ်ဖောက်ပြန်တဲ့ဝေဒနာတွေဆိုတာကတော့ရွံ့မြင့်ဖြစ်နိုင်တယ်ဆိုတော့ညာလေဒီ latent light လို့ခေါ်တဲ့အထက်ဒီဘက်မှာဖြစ်တဲ့ဟာကြတော့ကျွန်တော်တို့က international late onset schizophrenia group ဆိုပြီးတော့လိလာလက်တခံမှာတကယ် very light schizophrenia light psychosis တွေကဟုတ်တယ်။ပုံရင်နောက်ပိုင်းမှာတွေ့ရတာများတယ်
။ဟုတ်ကဲ့ဆရာ။အဲ့ဒီတော့ဒီယောဂါကြီးဖြစ်ရတဲ့အကြောင်းရင်းဒါမှမဟုတ်ဖြစ်ဖို့အန္တရာယ်ရှိစေနိုင်တဲ့ဒီ risk factor ပေါ့ဆရာနော်။အဲ့ဒါတွေကိုရှင်းပြရအောင်လား
။ဒီသားစုရာဇဝင်ပေါ့ဒီသားစုထဲမှာအသက်ကြီးပိုင်းမှာဒီယောဂါဖြစ်တယ်ဆိုရင်ဖြစ်တာကိုသွားပြီးတွေ့ရပါတယ်။တချို့ကျတော့ဟို depression လိုမျိုးရှိတဲ့ဒီသားစုတွေမှာလည်းလား16ရာခိုင်နှုန်းလောက်ကဒီ late life schizophrenia ဖြစ်သွားတာတွေကိုလေ့လာသိရှိရတယ်ပေါ့လေ။နောက်တစ်ခုက sensory deficit လို့ခေါ်တဲ့မြင်အကြားအာရုံမှာသူရင်းနာတွေရှိတယ်ဆိုရင်အဲ့ဒီလူတွေက late night schizophrenia very late onset schizophrenia ဖြစ်တာမျိုးကိုသတ်တွေ့ရတယ်။နောက်တစ်ခုကသူရဲ့ premorbid personality ဆိုတာဟိုမူလရှိတဲ့ကိုယ်ယူကိုယ်သိပေါ့ကိုယ်ယူကိုယ်သိပုံစံမှာဒီဘဝတရားလုံးမှာတီးကြားလေးနေတတ်တယ်အထီးကျန်စွာနေတတ်တယ်သူများကိုလည်းတန်တရားစိတ်ကြီးများတတ်တယ်ဆိုတော့ကိုယ်ယူကိုယ်သိရှိတဲ့လူတွေက late night schizophrenia ဖြစ်ဖို့အန္တရာယ်များပါတယ်။နောက်တစ်ခုကတော့ social isolation ပေါ့လူတွေနဲ့ရောနှောမနေဘဲနဲ့တီးကြားဒီတဲ့တယောက်တည်းနေတဲ့အပြူကြီးလူလူကြီးလိုပုံစံမျိုးတွေဒီ late night schizophrenia ဖြစ်ဖို့အခွင့်အလမ်းများတာကိုသွားတွေ့ရပါတယ်။နောက်တစ်ခုက neuropsychological abnormality ဆိုတာကတော့အာရုံကြောင့်စိတ်ပိုင်းဆိုင်ရာသူရင်းမြစ်တွေရှိတယ်ဆိုတာကြီးကတော့နည်းနည်းလေးဟိုထူးထူးခြားခြားကြောင်းနေနေတာမျိုးတွေလည်းရှိတတ်ပါတယ်။နောက်မျိုးသမီးတွေကမျိုးသားတွေနဲ့စာလို့ရှိရင်အဲ့ဒါ late night schizophrenia ဖြစ်ဖို့အခွင့်အလမ်းတော်တော်များပါတယ်။မျိုးသမီးက2ယောက်ကနေ3ယောက်လောက်ဖြစ်တဲ့ဆိုရင်မျိုးသား1ယောက်လောက်ပဲဒါမျိုးတွေ့ရတော့သူလိလာချက်ဒီမှာကြတာအမျိုးသမီး20လောက်ရှိမှအမျိုးသား1ယောက်လောက်ကဖြစ်တယ်ဆိုတာကိုသွားပြီးတော့တွေ့ရပါ
လေ။ဟုတ်ကဲ့ဆရာ။အဲ့တော့အခုလိုဒီဖြစ်နိုင်စေတဲ့အန္တရာယ်တွေကိုသိထားတဲ့အတွက်ကာကွယ်ဖို့အတွက်ဆိုလို့ရှိရင်ဆရာကြီးဘာတွေကိုအဓိကထားပြီးတော့လုပ်တယ်
။ Family history မိသားစုထဲမှာဖြစ်တဲ့ကိစ္စကတော့ကိုယ်ကာကွယ်ရွေးချယ်လို့ရတဲ့ကိစ္စမဟုတ်တော့ဘူး။တော်တော်လေးခဲရင်နေပေါ့လေ။ဒါပေမဲ့သောသောပဲ sensory deficit ဟလာအမြင်ကြားအာရုံရှုရင်းနာတွေနဲ့ပတ်သက်ကြကျွန်တော်တို့ကာကွယ်ပေးနိုင်တယ်။မြင်ကြားအာရုံကြံကြအောင်နာကြကိရိယာတွေသက်ရှင်ပြတာမျိုးတို့ခုမျက်စိဆိုလို့ရှိရင်အတွင်းတိမ်ခွဲပြတာမျိုးနောက်သူ့ရဲ့ကိုယ်ကြီးကိုယ်စားလည်းကျွန်တော်တို့ကြောင်းလဲလို့မရဘူး social isolation လို့ခေါ်တဲ့တီးခြားနေတာတွေကြတော့ကျွန်တော်တို့အဲ့လိုမနေပြအောင်လူမှုရေးထဲမှာပါဝင်လာအောင် Christian နဲ့ Christian တွေဗုဒ္ဓဘာသာဆိုတဲ့ဗုဒ္ဓဘာသာတွေ Muslim နဲ့ Muslim တွေဘာသာရေးဆိုင်ရာတွေနဲ့ဆွဲဆောင်သိမ်းသိမ်းပြီးတော့သူတို့ကိုတီးခြားမနေဘဲနဲ့အများနဲ့ပါဝင်ပတ်သက်လာအောင်လုပ်တဲ့ဤနဲ့ကူညီပေးလို့ရပါတယ်သောသောပြောတဲ့အမျိုးသမီးဒီပို့ဖြစ်တယ်ဆိုတော့ကျွန်တော်တို့မကာကွယ်နိုင်ဘူးသို့တော့အာယုံညောနဲ့စိတ်ပိုင်းဆိုင်ရာကြေတနာတွေသူရင်းချက်တွေဖြစ်အောင်ကတော့ဘဝနေနေထိုင်ပြီးမှန်ကန်မယ်ဟလားလေငန်းနေမမှန်လုပ်မယ်အေးဝဝအိမ်မယ်အဟာရပြုဝမျှတာတဲ့အစားအသောက်တွေစားမယ်သူတဲ့နည်းတွေနဲ့အာယုံညောပိုင်းဆိုင်ရာယောဂတွေဖြစ်အောင်ကာကွယ်နိုင်တယ်ဆိုလို့ရှင်လေဒီ late night schizophrenia ကိုကာကွယ်ပြီးသားဖြစ်သွားမယ
်ဟုတ်ကဲ့ဆရာဒီယောဂဖြစ်လာခဲ့ရောဆရာကြီးဘလို့စောစောသိနိုင်တဲ့လက္ခဏာတွေစောင့်ကြည့်ဖို့လိုလဲ
စိတ်စဉ်လျာယောဂမှာတော့ဟို early onset ပေါ့ဒီငငယ်ရွယ်ရွယ်ဒီမှာဖြစ်တဲ့ယောဂတွေလိုမျိုးပဲယောဂလက္ခဏာတွေကတော့ဖြစ်တာပေါ့။နောက်တချို့ negative symptom လို့ခေါ်တဲ့ဟလာအနုလက္ခဏာသဘောဆောင်တဲ့တယောက်ပြင်းနေတာမလို့စင်မကန်ကြီးဖြစ်တဲ့ရည်မချိုးခြင်း၊အစာမကားခြင်း၊သက်သက်ရရမနေခြင်းဆိုတဲ့အဲ့လိုဖြစ်နေတာမျိုးတွေကကြတော့လူငယ်လေးတွေမှာပုံများပြီးတော့သက်ကြီးပိုင်းမှာအဲ့ဒါမျိုးတွေသိမတွေ့ရဘူး။ formal thought disorder လို့ခေါ်တဲ့အတွေးအခေါ်နဲ့ပတ်သက်ပြီးတော့ထူရင်းချက်တွေမှာလူငယ်ပိုင်းမှာပုံတွေ့ရပြီးသက်ကြီးပိုင်းမှာသိမတွေ့ရဘူး။နောက်တစ်ခုကယုံမားလွန်ခြင်းတွေ၊တန်တရားစိတ်လွန်ကဲခြင်းတွေနဲ့သူ့ကိုမကောင်းကြံတဲ့ပြုစားတွေအိမ်ထဲမှာဖောက်ဝင်လာပြီးတော့အနောက်ဆက်ပြေးမယ်အန်ရပြုမယ်လို့ထင်နေတဲ့စိတ်ဒီမှာကြတော့ငယ်တော့မှသိနေပြီပဲကြီးရဲ့အခါဖြစ်တာတွေကပိုဖြစ်တယ်။နောက်တစ်ခုကတော့ hallucination ပေါ့ဟိုတုံ့ဆော်မှုမဲ့အာရုံမှတွေနဲ့ပတ်သက်လာလို့ရှိရင် early onset နဲ့နည်းနည်းလေးကြွားချတာက early onset မှာငယ်တုန်းမှာဖြစ်တဲ့ကလေးတွေက sensory model ဒီအထူးသဖြင့်တော့ auditory ပေါ့အတန်ကြားတာတွေပုံများတယ်ဒီအသက်ကြီးလာတဲ့အခါဖြစ်တာကြတော့ multiple modality ပေါ့အတန်ကြားတာရောအယုတ်မြင်တာရောအနံ့ရတာတွေရောရောပြွန်ပြီးတော့ကြီးတတ်တယ်ပြင်ဆော့ဆော့ပြီးတော့ယုံမလွန်စိတ်နဲ့လှုပ်ဆောင်မှုနဲ့အာယုံမရတာတွေဒီတွားပြီးတော့ဆက်ဆက်မှုရှိနေတယ်ဆိုတာလေးကိုလည်းတွေ့ရပါတယ်ခင်ဗျာနောက်လူငယ်နဲ့ပတ်သက်လို့ဒီကနေတတ်တာကတော့လူငယ်ဘဝနဲ့စိတ်မကွာတတ်ဘူးနောက်တစ်ခုကဉာဏ်ရည်တို့မှတ်ဉာဏ်တို့လုံးဆောင်ခြင်းနဲ့ပတ်သက်ပြီး structure brain condition တွေပေါ့ဘုံတော်ထဲမှာဖြစ်စီတာနဲ့ပတ်သက်လို့ရှိမယ်ဆိုရင်တော့ငယ်ပိုင်းမှာဖြစ်တာနဲ့အကြီးဘက်မှာဖြစ်တာတွေအလွန်အမင်းဟွာချမှုမရှိဘူး
ဟုတ်ကဲ့ဆရာကြီးအဲ့တော့ဒီလက္ခဏာတွေတိတိကျကျစပြလာရင်တော့ဖြစ်စုကုသမှုအပိုင်းမှာဘာတွေကိုအဓိကထားပြီးလုပ်တဲ့
ငယ်ဘဝတွေနဲ့မတူတာကစိတ်ယောဂကုသတဲ့စီတီပြီးတဲ့ဂျားတွေက၄၈ရာခိုင်နှုန်းကတော့လုံးဝကောင်းကောင်းသက်တာတတ်ပြီးတော့၈၆ရာခိုင်နှုန်းတော့ကတခါဒီမှာမသက်မသာလေးနဲ့အမြင့်မဆက်နဲ့ကျန်နေတာတွေ့ရတယ်ခင်ဗျအဲ့တော့တွေ့ရတော့စီတီပြီးတဲ့အခါမှာလည်းစနစ်ကျပြီးဖို့လိုတယ်လို့နည်းနည်းနဲ့စပြီးတော့ဖြည်းဖြည်းချင်းတို့ပေးရမယ်သတိထားပေးရမယ်များသောအားဖြင့်လူငယ်တွေကိုပေးတာရဲ့တစ်ဝက်လောက်ပဲပေးရတတ်တာများပါတယ်အဲသူတို့ဆေးပေးတာအင်တန်ဗျူးဆက်ရတဲ့အပြင်ဆေးရဲ့ဆိုးကျိုးတွေမပေါ်လာအောင်ဖြည်းဖြည်းဆိုးကျိုးတွေကိုလည်းပေါ်လာမပေါ်လာဘူးယူဆိုင်ကြည့်နေပြီးတော့စနစ်ကျပြုစုကူတာကိုလိုပါတယ်ဆေးပေးတာနဲ့မကဘဲနဲ့တချို့လိုအပ်လို့ရှိရင် ECD လို့ခေါ်တဲ့ရှော့ရိုက်ပြီးတော့ electrocommunicative therapy ပေးလို့ရပါတယ်ခုနောက်ပိုင်းမှာတော့ modify ECD ပေါ့လေမီးစင်းနဲ့ဒီကစနစ်ကျပြီးပြီးတော့အန္တရာယ်မဖြစ်အောင်ပေးလို့ရနေပါပြီနောက်တစ်ခုကစိတ်နဲ့လူမှုရေးပိုင်းဆိုင်ရာပြုစုကူညီဆောင်ရှောက်မှုတွေရောမိသားစုတွေမကဘူးဘေးပတ်ဝန်းကျင်ကလူတွေရောဒီလူဝင်နေဝင်ကြတာလိုအောင်မျိုးလက်ချက်ချင်းတို့စသည်ဖြင့်ပေါ့လေဒီ NGO တွေအားလုံးကလည်းဝန်းဝင်းပြီးတော့ပူးပေါင်းပါဝင်ပြီးတော့ကူညီဆောင်ရှောက်မှုတွေစိတ်ပိုင်းရုပ်ပိုင်းလူမှုရေးပိုင်းကူညီမှုတွေလုပ်ပေးဖို့လိုပါတယ်ခင်ဗျာနောက်တစ်ခုကတော့အရေးကြီးဆုံးကတော့မိသားစုဝင်တွေပါပဲမိသားစုဝင်တွေကယောဂအကြောင်းကိုလည်းနားလည်မယ်ဆီးရီရဲ့အကြောင်းဆီးရီရဲ့အဖြစ်ဒီဘယ်လိုဒီပေါ်တတ်တယ်ဆီးရီရဲ့အကျိုးတွေကဘာလို့ရှိတယ်ဆီးကိုမှန်မှန်တိုက်မှအကျိုးကျေးဇူးရှိနိုင်တယ်ဆိုတဲ့အကြောင်းတွေကိုမိသားစုကိုပညာပေးထားပြီးတော့မိသားစုနဲ့အတူတွဲပြီးတော့ကုမာတာလည်းဒီယောဂအောင်မြင်ငြင်းငြင်းဆန်းဆန်းပြောက်ပြင်းအောင်ဖုတ်တတ်နိုင်တဲ့ယောဂဖြစ်တယ်ဆိုတဲ့အကြောင်းပြောပြချင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ
ကိုဝင်းမင်းတင်ဆက်နေတဲ့ကျမ်းမာရေးကဏ္ဍပါရှင်အခုဆက်လက်ပြီးတော့နေဆက်သတင်းထောက်တွေစုစည်းတင်ပြနေတဲ့တိုင်းရင်းသတင်းလွှာအစီအစဉ်ကိုတင်ဆက်မှာပါ
ပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွာကကြေဆိုပါရယ်မြန်မာနိုင်ငံတဝမ်းတိုင်းရင်းသားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်းသားတွေရဲ့အတန်းတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါရယ
်မင်္ဂလာပါရှင်ကျမကအာမီပါဖီဘာဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလွာမှာနားဆင်ရမှာတွေကတော့တောင်ပိုင်းရှမ်းပြည်တက်မတော်ခေါင်းဆောင်ဗိုလ်ချုပ်ကြီးရွှေစစ်နဲ့အဖွဲ့ဟာမြန်မာအစိုးရအဖွဲ့ကခေါင်းဆောင်တွေနဲ့တွေ့ဆုံခဲ့ပါတယ်။ဆရာမတွေအနေနဲ့တာဝန်ကျရာဒေသတွေကိုပြန်လာကြဖို့ရခိုင်ပြည်နယ်ပညာရေးမှူးရုံးကကြေညာချက်ထုတ်ပြန်ထားပါတယ်။ကချင်ပြည်နယ်တနိုင်းမြို့နယ်အတွင်းကစစ်ဘေးရှောင်ပြည်သူတထောင်ကျော်နေရပြန်ဖို့အခက်အခဲတွေ့နေတဲ့အခြေအနေအကြောင်းတွေကိုကြားချင်ရမှာပါရှင်။
ကနန်းဟောင်းပါရှင်တရင်တွေကိုဆိုင်းမုန်းနဲ့အတူတင်ဆက်ပေးသွားမှာပါတနင်္ဂနွေပြည့်ရစာချုပ်လက်မှတ်ရေးထိုးထားတဲ့တောင်ပိုင်းရှမ်းပြည်တပ်မတော် RCSS SSA ခေါင်းဆောင်ဗိုလ်ချုပ်ကြီးရစစ်ကနိုင်ငံတော်အတိုင်ပင်ခံရုံဖိတ်ကြားမှုနဲ့ဒေါ်အောင်ဆန်းစုကြည်ဒုတိယတပ်မတော်ကာကွယ်ရေးဦးစီးချုပ်ဒုတိယဗိုလ်ချုပ်မူကြီးစိုးဝင်းတို့နဲ့နေပြည်တော်မှာတွေ့ဆုံကြပါတယ်စက်တင်ဘာလ17ရက်ကနိုင်ငံတော်အတိုင်ပင်ခံဒေါ်အောင်ဆန်းစုကြည်ကိုတွေ့ဆုံပြီး12ရက်နေ့ကတပ်မတော်ဒုတိယကာကွယ်ရေးဦးစီးချုပ်ဒုတိယဗိုလ်ချုပ်မူကြီးစိုးဝင်းနဲ့တွေ့ဆုံတာဖြစ်ပါတယ်တွေ့ဆုံမှုမှာနိုင်ငံတော်အတိုင်ပင်ခံဒေါ်အောင်ဆန်းစုကြည်ကငင်းချမ်းရေးနဲ့မူရစေဝါတိုက်ဖြတ်ရေးမှာအမျိုးသမီးတွေပါဝင်ဖို့လိုတယ်လို့ပြောပြီးဒုတိယဗိုလ်ချုပ်မူကြီးစိုးဝင်းကတော့ NCA စာချုပ်ပါအတိုင်းအတူလျှောက်လှမ်းဖို့ပြောကြားလိုက်ပါတယ်တနင်္ဂနွေလောအပြည့်ရစာချုပ်လက်မှတ်ရေးထိုးထားတဲ့တောင်ပိုင်းရှမ်းပြည်တပ်မတော်ဟာအစိုးရတပ်မတော်နယ်မြေစုံမရေးလှုပ်ရှားမှုကြောင့်အပြည့်ရစာချုပ်လက်မှတ်ရေးထိုးထားပေမဲ့ယခုနှစ်အတွင်းတိုက်ပွဲပြန်စိတ်လာတဲ့နောက်ပိုင်းတပ်မတော်ထိပ်ပိုင်းခေါင်းဆောင်တွေကိုတွေ့ဆုံတာဖြစ်တယ်လို့ NLD ပါတီအာဏာရလာတဲ့နောက်ပိုင်းဒေါ်အောင်ဆန်းစုကြည်နဲ့လည်းပထမဆုံးတွေ့ဆုံတာဖြစ်ပါတယ်
အကြမ်းဖက်တိုက်ခိုက်မှုတွေကြောင့်ပိတ်ထားခံရတဲ့ရခိုင်ပြည်နယ်မောင်တော်ခရိုင်အတွင်းကစာတင်ကျောင်းတွေကိုခုရက်ပိုင်းအတွင်းပြန်လည်ဖွင့်လှစ်မှာဖြစ်တဲ့အတွက်ဆရာဆရာမတွေအနေနဲ့တာဝန်ကျရာဒေတာတွေကိုပြန်လာကြဖို့ရခိုင်ပြည်နယ်ပညာရေးရုံးကကြေညာချက်တစ်ဆောင်ထုတ်ပြန်လိုက်ပါတယ်အဲ့ဒီကြေညာချက်ကိုဒီလ12ရက်နေ့ရက်စွဲနဲ့ထုတ်ပြန်လိုက်တာဖြစ်ပြီးမောင်တော်ခရိုင်အတွင်းကပညာရေးဝန်ထမ်းတွေအနေနဲ့စက်တင်ဘာလ19ရက်နေ့နောက်ဆုံးထားပြီးမိမိတာဝန်ကျရာနေရာကိုမပြတ်မကွက်ပြန်လာကြဖို့နဲ့ပြက်ကွက်တူတွေကိုဝန်ထမ်းစီမင်းစည်းကမ်းရအေးအေးယူမှာဖြစ်တယ်လို့အဲ့ဒီကြေညာချက်မှာဖော်ပြထားပါတယ်။ပူရီတောင်မြို့ပေါ်ကလုံချုံရေးကောင်းတဲ့စာတင်ကျောင်းပေါင်း20ကိုတော့အခုရက်ပိုင်းအတွင်းဖွင့်လှစ်မှာဖြစ်ပြီးစစ်တပ်ကလုံခြုံရေးယူပေးမှဖြစ်တယ်လို့ပူရီတောင်မြို့ပညာရေးမှူးဦးညွန့်ဖေကပြောပါတယ်ပညာရေးဌာနကအခုလိုကြေညာချက်ထုတ်ပေမဲ့လက်ရှိချိန်နေရနယ်ကျောင်းတွေမှာတာဝန်ထမ်းဖို့လုံးဝမဖြစ်နိုင်သေးဘူးလို့ဂျင်းချောင်းကျေးရွာမှာတာဝန်ကျတဲ့ကျောင်းဆရာတဦးကပြောပါတယ်ဩဂုတ်လ28ရက်နေ့ကမောင်တော်ခရိုင်တွင်းမှာလုံခြုံရေးစခန်း30ကျော်ကိုပင်ဂါလီအကြမ်းဖက်တမားတွေတိုက်ခိုက်ခဲ့တဲ့အတွက်မောင်တော်ခရိုင်တွင်းကစာတင်ကျောင်းပေါင်း20ကျော်ပိတ်ထားခဲ့ရတာဖြစ်ပါတယ်
ချင်းပြည်နယ်တောင်ပိုင်းပလောဝမြို့နယ်ကချင်းအမျိုးသမီးတဦးတောင်ယာကအပြန်မြေမြုပ်မိုင်းနှင်းမိပြီးတည်ဆုံခဲ့ပါတယ်စက်တဘာလ17ရက်နေ့ကပလောဝမြို့နယ်25မိုင်ကျော်ခန့်ဝေးတဲ့ကွန်းချောင်းဝကျေးရွာအုပ်စုငန်းချောင်းဝကျေးရွာနေဦးလောက်စုံနဲ့တော်ကန်လွဲတို့ရဲ့သမီးအသက်39နှစ်အရွယ်မတ်သိန်းထိုက်ဟာတောင်ယာကပြန်လာတဲ့အချိန်မှာမြေမြုပ်မိုင်းနှင်းမိတာကြောင့်တည်ဆုံခဲ့တယ်လို့ခုမီမီဒီယာတင်ဌာနမှအယ်ဒီတာကိုပီတာလွယ်လူးကပြောပါတယ်ပလောဝမြို့နယ်ဟာရခိုင်တော်အေအေတပ်ဖွဲ့ခြေကုပ်ယူထားတဲ့ဒေသတစ်ခုဖြစ်ပြီးမြမတပ်မတော်နဲ့တိုက်ပွဲဆက်တင်ဖြစ်ပွားတဲ့2015ခုနှစ်နောက်ပိုင်းကစပြီးမိုင်းနှင်းမိလို့တေဆုံးသွားတဲ့ဒေသခံ5ဦးထက်မနည်းရှိခဲ့တယ်လို့ကိုပီတာကပြောပါတယ်
ကချင်ပြည်နယ်ပမော်မြို့နယ်ရိုပတ်ကျောင်းတုတ်ခတ်တဲ့စခန်းမှာခေလုံးပြီးပညာတင်ယူနေတဲ့16နှစ်အရွယ်ကျောင်းသားမောင်လဖိုင်စော်တိန်ဟာအပြင်ထွက်ပြီးတငယ်ချင်းတွေနဲ့အလဲတွားချိန်ရံဖြစ်ပြီးဓာတ်တန်ရနဲ့တေဆုံးသွားခဲ့ပါတယ်ကိုယ်တိုင်ကြောင်းသားဖြစ်တဲ့မောင်စော်တိန်ဟာစက်တင်ဘာ10ရက်နေ့ညကကျူရှင်ပြေးပြီးတငယ်ချင်းတွေနဲ့မြို့ထဲမှာအလဲတွားခဲ့ချိန်မှာဖြစ်ပွားခဲ့တယ်လို့လမ်းဘေးမှာဓာတ်ခုတ်တန်ရာနဲ့တူစီးတဲ့ဆံကယ်နဲ့အတူတေဆုံးနေတာကိုတွေ့ရတယ်လို့ဒုက္ခတဲ့စခန်းတော်ဝန်ခံဆရာတန်ကွန်းကပြောပါတယ်တေဆုံးမှုနဲ့ပတ်သက်ဆက်နွယ်နေတဲ့သူ6ဦးကိုရဲစခန်းကဖမ်းဆီးစစ်ဆေးနေပြီးစစ်ဆေးမှုအဖြေမထွက်သေးပါဘူး
ရှမ်းပြည်မြောက်ပိုင်းမူဆယ်မြို့နယ်တွင်ကာလတံဖိုးချသိန်းပေါင်းတထောင်ကျော်ရှိတဲ့စိတ်ကြွယူတုဆေးပြားအများပြားဖမ်းဆီးရမိတယ်လို့မူဆယ်မြို့မှရဲစခန်းကစခန်းမူတုရဲမှုအေးမြင့်ကပြောပါတယ်တဟာမူဆယ်မြို့မှာစစ်ကြွယူသူစေးပြ9သရမ9396သိန်းဖမ်းဆီးရမိတာဟာပထမဆုံးအကြိမ်ကာလတန်ဖိုးအများဆုံးဖမ်းဆီးရမိခြင်းဖြစ်တယ်လို့ဒုရဲမှူးအေးမြင့်ကပြောပါတယ်စက်တဘာလ17ရက်နေ့ကမူရစ်တပ်စုမူအထူးဒုရဲမှူးကျော်ထေဦးဆောင်တဲ့အဖွဲ့ဟာတရေအရနံဖက်က105မိုင်သွားရာတိုးကိတ်အနီးမှာစောင့်ဆိုင်နေစဉ်မတင်ကဖွဲ့ကားတစ်စီးကိုရက်တန့်ရှာဖွေရာကနေဖမ်းဆီးရမိခြင်းဖြစ်တယ်လို့မူဆယ်မြို့မှရဲစခန်းကပြောပါတယ်ဖမ်းဆီးရမိသူတွေကိုမူဆယ်မြို့မှရဲစခန်းကမူရစ်ပ148မြင်းဆောင်13ညာတစ်ခုမူရစ်ဆေးဝါးနဲ့စစ်ကိုပြောင်းလဲစေတဲ့ဆေးဝါးများဆိုင်ရာပုံမှ15မြင်းဆောင်16ကကြီးမြင်းဆောင်23တို့ဖြင့်အရေးယူထားပါတယ
်အခုတင်လာတွေကိုဆက်လက်တင်ဆက်ပြီးသွားမှာပါကချင်ပြည်နယ်တနိုင်းမြို့နယ်အတွင်းရှိစစ်ဘေးရှောင်ပြည်သူတထောင်ကျော်နေရပြန်နိုင်ရေးအတွက်ဘာသာရေးအသင်းအဖွဲ့တွေနဲ့ကချင်ညီညာရေးကွန်ရက်ကတာဝန်ရှိသူတွေကလည်းအစိုးရတပ်မတော်တာဝန်ရှိသူတွေနဲ့တွေ့ဆုံဆွေးနွေးရာပြည်လည်မှုမရရှိသေးသလိုစစ်ဘေးရှောင်ပြည်သူတွေနေရပြန်ဖို့အခက်အခဲတွေ့နေတဲ့အခြေအနေကိုတော့အမိရဲ့စူးစီးချက်ကိုနိုင်ကွင်းအင်ကနေခုလိုတင်ဆက်ပေးထားပါတယ်
ကချင်ပြည်နယ်တနိုင်းမြို့နယ်တွင်ရောက်ရှိနေတဲ့စစ်ဘေးရှောင်တွေနေရပြန်နိုင်ရေးအတွက်မြမတပ်မတော်ခေါင်းဆောင်တွေကိုတွားရောက်ညှိနှိုင်းခဲ့ပေမဲ့လည်းပြည်လည်မှုမရရှိခဲ့ဘူးလို့ကချင်နှစ်ချင်းခရိယံဖွဲ့ချုပ်သွေးသွေးသွင်းမှုဒေါက်တာခလန်ဆန်းစွန်ကပြောပါတယ
်ကျွန်တော်တို့တိုင်းမွန်းနဲ့ခနိုင်ကအပြန်တွေ့ဆုံတဲ့ချိန်မှာဒီ IDD ဒီရဲ့ဆန္ဒကတော့တပ်စခန်းရှိတော့သူတို့မပြန်ရဲဘူးပြောတယ်ဒီတပ်မတော်ဘက်ကလည်းတပ်စခန်းကတော့သူတို့ကိုစုပ်ခွာဖို့အကြောင်းမရှိဘူးပါဆိုတော့ကျွန်တော်တို့ကအခုဒီသက်ဆိုင်ရာပြည်နယ်အစိုးရကိုစာရေးပြီးမှတစ်ခေါက်ပြန်ကိုအကျိုးစားဖို့လုပ်နေတယ်အဲ့ဒီအစ်စ်မှာပဲရှိသေးတယ်ကျွန်တော်တို့ဒီ KA နဲ့ NCA မထိုးတော့ဖြတ်တာဘောတော့ဒီလိုပြောဖို့လဲစပိတ်ဆိုင်ရာတော့သူတို့ကဟိုလက်မခံနိုင်ဘူးပေါ့
စက်တင်ဘာ9ရက်နေ့ကမြောက်ပိုင်းတိုင်းစစ်ဌာနချုပ်တာဝန်ရှိသူတွေနဲ့တွေ့ဆုံခဲ့တာပါ အစိုးရတမတော်ကနေတနိုင်းမြို့အတွင်းအင်္ဂါကားကြေးရွာနမ်ဂျူချောင်းနီးပဝန်းကျင်နဲ့နမ်ဖြချောင်းပေးနားတွေမှာတပ်စခန်းတွေအခိုင်အမာတည်ဆောက်ပြီးနေရာယူထားတဲ့အတွက်စစ်ဘေးရှောင်ပြည်သူတွေနေရာပြန်ဖို့ခက်ခဲတွေ့နေတယ်လို့တနိုင်းဒုက္ခရေးကူညီပေးသူကပြောပါတယ်
။အပိုင်းကတော့ဒီဂျူတော်အဲ့ဒီပို့မာယောနောက်ပြီးတော့အင်္ဂါကားမာယောနောက်ပြီးတော့ဒီဘက်ကဒီနမ်ဂျူချောင်းခပက်ကန်ဒီဘက်ကန်တဲ့ဖြစ်ပေါ်ဟိုမိုင်းခွန်တဲ့ဖြစ်အဲ့ဒီနေရာဒီမှာကျတော့အလုံးတူးချက်ထားတာပြရတယ်ခင်ဗျာ။
အင်္ဂါကနဲ့နမ်ပြူသေးတာစစ်ပေးရှောင်တဆောင်ကျော်ကိုတနိုင်းမြို့နယ်အတွင်းဗာဒာရေးသိန်းတော်တွေကနေရထိုင်ခင်းနဲ့စားတော့ရေးတွေအကူအညီပေးနေရပါတယ်။ဇွန်လပရမပတ်ကစတင်ဖြစ်ပွားခဲ့တဲ့တနိုင်းဒေသတွင်အစိုးရတပ်မတော်နဲ့ KIU တို့ကြားတိုက်ပွဲတွေကြောင့်နေရစုကထွက်ပြေးလာရတဲ့ဒုက္ခတွေတဆောင်ကျော်အတွက်နေရထိုင်ခင်းနဲ့ရိတ်ခါခက်ခွဲတွေကြုံတွေ့နေရပြီလို့တနိုင်းစစ်ပေးရှောင်ဒုက္ခသည်တွေကိုအကူအညီပေးသူကဆက်ပြောပါတယ်
။ဒီကတော့ကျွန်တော်ဒါ IDP ဘောနော်တကယ်ကံအနေနဲ့ဒါသိချောင်းအနေနဲ့ကျွန်တော်တို့ကမတိအတိမတ်မပြုတ်ပြောလေဆိုရအနေနဲ့ဒုတိယချက်ကတော့စာဝတ်နေရေးပေါ့အေးစာစားဖို့တောက်ဖို့အတွက်ပေါ့အဲ့ဒါအခုလို့ဆရာအလူရှင်ဒီဟိုနိုင်ငံရေးပါတီဒီအနေနဲ့ပေးထားတဲ့သူထောက်ပံ့ပေးတဲ့အနေနဲ့စားနေတာပေါ့ရေရှည်အတွက်တော့သူတို့အတွက်ခက်ခဲဖြစ်မှာ
လက်ရှိကချင်ပြည်နယ်အတွင်းအစိုးရတပ်မတော်နဲ့ကချင်လွတ်လပ်ရေးတပ်မတော် KIA တို့ကြားစစ်ရေးသိမ်းမှမှုတွေရှိနေသေးတဲ့အတွက်စစ်ဘေးရှောင်တွေနေရပြန်နိုင်ရေးဟာမရေရာသေးတဲ့အနေအထားမှာရှိနေပါတယ်ခင်ဗျာ
ဆက်ပြီးတော့ရိုးရဒလိလက်မှုပညာနဲ့မပပြောက်အောင်ဒေသတွင်းလူငယ်တွေလုပ်ငန်းကိုင်ကန်အဆင်ပြေအောင်ရည်ရွယ်ပြီးတော့တစ်ထက်ဝါထက်အိမ်သုံးပစ္စည်းပြုလုပ်ရေးတင်နန်းကိုတောင်ရိုးစာပေနဲ့ယဉ်ကျေးမှုအသင်းကဦးဆောင်ပြီးရှမ်းပြည်တောင်ပိုင်းတောင်ကြီးမြို့မှာတင်နန်းဖွင့်လှစ်ခဲ့ပါတယ်။တစ်တွေဝါတွေအထူးပေါ်တဲ့ရှမ်းပြည်သူပြည်သားတွေအတွက်ဘလို့အကျိုးကျေးဇူးတွေရှိစေတယ်လဲဆိုတာကိုတော့နမ်မဟောင်ကလည်းစူးစီးတင်ပြထားပါတယ်။
အသက်မွေးဝမ်းကြောင်းပြုနိုင်ဖို့စင်ရဲသားပပျောက်ဖို့အတွက်ရည်ရွယ်ပြီးတောင်ရိုးစာပေနဲ့ယဉ်ကျေးမှုအသင်းကဝါလက်မှုအခြေခံနည်းပညာသင်တန်း၊ကုံချမ်းကနေကုံချောပြောင်းလဲမှုအတတ်ပညာတွေကိုဩဂတ်စ်လ21ရက်နေ့ကနေ30ရက်နေ့အထိတောင်ရိုးစာပေနဲ့ယဉ်ကျေးမှုအသင်းမြန်မာနိုင်ငံဘက်ဆုံဖွံ့ဖြိုးတိုးတက်ရေးအဖွဲ့ MIID နဲ့အသေးစားဆက်မှုလက်မှုဦးစီးဌာနတို့ကနေတင်ကြားပို့ချပေးခဲ့တာဖြစ်ပါတယ်တောင်ရိုးစာပေနဲ့ယဉ်ကျေးမှုအတင်းတွဲဖက်တွေ့ရင်မူမတ်ခင်မေဆန်းကတော့ကုံချမ်းရှာရလွယ်ကူတဲ့ဝါနဲ့ပြုတ်လုထားတဲ့အသုံးဆောင်တွေဟာကျမရေးနဲ့ညီညွတ်တယ်လို့ပြောပါတယ
်အခုကလူတော်တော်များများကဟမ်မိတ်ကိုချိန်ကြတာနော်ဝါကိုသုံးရင်ကောင်းတဲ့ဝါအိမ်မှာနေတယ်ဆိုတာလည်းကောင်းတယ်ဆိုတာတော့တီတော့တီခဲ့တယ်ပေါ့တီခဲ့တယ်ဒါပေမဲ့အခုပို့ပြီးတော့တီလာတယ်ဆိုတာအခုပြောသလိုမျိုးပေါ့ဒီရဲ့ဘုဟုတုတ္တရဒီဖုံးလေးပိုင်ပေါ်လာတဲ့အတွက်ပေါ့နော်
ပရမအကျင့်ဝါလက်မှုအခြေခံဤပညာသင်တန်းကိုတောင်ကြီးမြို့ဖရားဖြူရက်ွက်မှာဖွင့်လှစ်ခဲ့တာဖြစ်ပြီးဒေသတွင်းဒနုတောင်ယိုးပအိုးလီစုနဲ့ရှမ်းအားလုံးအယောက်80လောက်တက်ရောက်တင်ယူခဲ့ပါတယ်တင်တန်းမှာပန်းအိုးအမျိုးမျိုးရေခွက်အမျိုးမျိုးအခါရေအိုးရေဘူးစက်ပြာခွက်ပိုးပန်ထက်ခွက်လင်ပန်းစတဲ့ပစ္စည်းတွေကိုဝါတစ်တွေနဲ့ပြုတ်လုတဲ့ဤတင်တန်းတွေကိုပို့ချပေးခဲ့ပါတယ်တင်တန်းသားဆိုင်လူကတော့အခုလိုပြောပါတယ်
အနောက်ရက်မလျော်နဲ့တဲ့မင်းထုံမနန်မကွန်ခါရောက်နေအနောက်ရက်ငွိုင်းပါဆောင်းပါတဲ့နဲ့
ဒီတူတွေအတွက်တကဲ့ကိုအကျိုးရှိပါတယ်ဒီအခါရေအိုးတို့ပန်းအိုးတို့လောက်တာဟာရှေးခေတ်ကထုံးဆောင်ပေါ်တော့ကျွန်တော်တို့တိုင်းပြည်မှာဝါလည်းပေါ်တယ်လှုပ်တိုက်ရင်တန်ဖိုးရှိတယ်အတုံးပြုတ်နိုင်တယ်ဆိုပြီးတင်တန်းလာဖွင့်ပေးတာ
တင်တန်းကနေပို့ချပေးတဲ့တင်ခန်းစာတွေကိုရွာပြန်ရောက်ရင်ပြန်သွားလေ့ကျင့်ဖို့ပစ္စည်းတွေလုတ်ပြီးရင်လဲတောင်ရိုးစာပေနဲ့ယဉ်ကျေးမှုအသင်းစီကိုပြန်လည်အနံပေးဖို့တင်တန်းသားတွေကိုပြောဆိုထားကြောင်းနဲ့တင်တန်းသားတွေဝင်ငွေရအောင်အဲ့ဒီပစ္စည်းတွေကိုတောင်ရိုးစာပေနဲ့ယဉ်ကျေးမှုအသင်းရဲ့လိုကိုတွေတက်အချောတက်ပြီးရင်တော့အသင်းကနေဈေးကွက်ရှာပြီးပြန်ရောင်းချပေးသွားမှာဖြစ်ကြောင်းတောင်ရိုးစာပေနဲ့ယဉ်ကျေးမှုအသင်းတွဲဖက်တွင်းရင်မူမတ်ခင်မေဆန်းကပြောပြပါတယ်ရှင်
ခုဆက်ပြီးတရင်ချင်းချုပ်ကိုနားဆင်ကြရမှာပါရှင
်တောင်ပိုင်းရှမ်းပြည်တပ်မတော်ခေါင်းဆောင်ဘိုချုပ်ကြီးရဲ့စစ်နယ်အဖွဲ့ဟာမြန်မာအစိုးရအဖွဲ့ခေါင်းဆောင်တွေနဲ့တွေ့ဆုံခဲ့ပါတယ်စာတင်ကြောင်းတွေပြန်လည်ဖွင့်လှစ်မှာဖြစ်တဲ့အတွက်ဆရာဆရာမတွေအနေနဲ့တာဝန်ကျရာဒေတာကိုပြန်လာကြဖို့ရခိုင်ပြည်နယ်ပညာရေးမှူးရုံးကကြေညာချက်တဆောင်ထုတ်ပြန်ထားပါတယ်
တော်ရရှင်တွေအခုနားဆင်ကြကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တရင်သတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျွန်မကအမီနာ
။တရင်သတင်းလွှာအစီအစဉ်ကိုနားဆင်ကြကြတာပါရှင်။တောက်ကြနေနေနဲ့ခင် VOE မြန်မာပိုင်းအစီအစဉ်ကိုဆက်လက်ထုတ်လွှင့်နေပါတယ
်။ American ဆိုရရဲ့သဘောထားမြင်အဘော်ကိုတင်ပြပါတော့မယ်ရှင်။
တော်ရရှိများခင်ဗျာငြိမ်းချမ်းစွာနိုင်ငံရေးလှုပ်ရှားမှုအတွေ့ရောဘာသာရေးယုံကြည်မှုနဲ့န
ငံသားအခွင့်အရေးတွေကိုကာကွယ်မှုအတွက်ထောင်သွင်းအကျဉ်းချခြင်းဟာဆိုးရတဲ့လုပ်ရပ်ဖြစ်သလိုအကြောင်းပြလုံးနေခြင်းသာဖြစ်ပါတယ်။အီရန်နိုင်ငံကနိုင်ငံရေးအကျဉ်းသားတွေဟာစေဝါကူတာမှုမရကြသလိုဆိုးရွားစိတ်ပြက်ပွက်အခြေအနေမှာနေကြရတယ်ဆိုတာအင်မတန်ထင်ရှားပါတယ်။အီရန်နိုင်ငံကနာမည်ဆိုးနဲ့ကြော်ကြားတဲ့ဂိုအာဒက်စ်အကျဉ်းထောင်ထဲမှာကျောင်းမဲ့ပွဲဆိုးရွားတဲ့အခြေအနေတွေကိုစန့်ကျင်တဲ့အနေနဲ့နိုင်ငံရေးအကျဉ်းသားဒရာစင်ကျော်အစာငတ်ခံဆန္ဒပြနေတဲ့ကိစ္စနဲ့ပတ်သက်လို့ဆိုးရိမ်ပူပန်ပြီးကြောင်းလူအခွင့်အရေးစောင့်ကြည့်သူတွေကမကြာသေးမီကထုတ်ဖော်ပြောဆိုကြပါတယ်။ပြီးခဲ့တဲ့ဇူလိုင်လထဲမှာလည်းနိုင်ငံရေးအကျဉ်းသား50ကျော်ဟာကျူတင်အကြောင်းကြားတာမျိုးမရှိဘဲထောင်ပြောင်းရွှေ့ခံရပြီးဗတွင်းပေါက်ပါတဲ့အလုံးပိတ်ခံထဲမှာတောက်ရည်တန့်အစားအစာနဲ့ဆေးဝါးစတာတွေအနည်းငယ်သာရကြပါတယ်။အဲ့ဒီအကျဉ်းသားတွေထဲမှာလူအခွင့်အရေးလှုပ်ရှားသူတွေအလို့သမားသမဂ္ဂအဖွဲ့ဝင်တွေစာနယ်ဇင်းသမားကျောင်းသားနဲ့ငင်းညမ်းစွာနိုင်ငံရေးလှုပ်ရှားသူတွေပါဝင်ကြသလိုဘာဟာယီလူနည်းစုမွတ်စလင်တွေလည်းပါဝင်တယ်လို့နိုင်ငံတကာလူအခွင့်အရေးအဖွဲ့ AI ကပြောပါတယ်လူကုန်သိက္ခာကိုကင်းမဲ့စေပြီးအခြေခံရပိုင်ခွင့်တွေတောင်ကင်းမဲ့နေတဲ့အဲ့ဒီအကျဉ်းထောင်တွေကဆိုးရတဲ့အခြေအနေတွေကြောင့်အဲ့ဒီနိုင်ငံရေးအကျဉ်းသားတွေအစာငတ်ခံဆန္ဒပြဖို့ဖြစ်လာရတာလို့ AI အဖွဲ့ရဲ့အရှိအလေပိုင်းနဲ့မြောက်အာဖရိကဆိုင်ရာအကြီးအကဲမက်ဒလနာမူကာဘီကပြောပါတယ်နိုင်ငံရေးအကျဉ်းသားတဦးရဲ့မိခင်နဲ့ဩဂုတ်လကုန်ပိုင်းတုန်းကအင်တာဗျူးရမှာသူသားဖြစ်သူအစာငတ်ခံဆန္ဒပြနေတာရက်ပေါင်း30လောက်ရှိနေပြီးမတ်တရရနိုင်ယုံအခြေအနေမှသာရှိတော့တယ်လို့ပြောပါတယ်။အီရန်နိုင်ငံဆိုင်ရာကုလသမဂ္ဂလူအခွင့်ရေးအထူးကိုယ်စားလှယ်အက်စမာဂျဟန်ကပြောတာကဂိုအာဒက်စ်အကျဉ်းထောင်ထဲအစာငတ်ခံဆန္ဒပြနေသူတွေကိုစေဝါကူညီစောင့်ရှောက်မှုအခြေအနေယိုယွင်းလာနေပြီးရိုက်နှက်ညှဉ်းပန်းဆက်ဆံခံနေရကြောင်းသူမကပြောပါတယ်။ဒီလိုဆိုရတဲ့အခြေအနေတွေကိုအမြန်ဆုံးဖြေရှင်းပေးဖို့အီရန်အစိုးရကိုသူမကတောင်းဆိုလိုက်ပါတယ်။အကျဉ်းသားတွေရဲ့လူကုန်သိက္ခာကိုလေးစားလိုက်နာဖို့ကိုလည်းတိုက်တွန်းလိုက်ပါတယ်။အမေရိကန်ပြည်ထောင်စုကနေ့စဉ်ထုတ်ပြန်တဲ့လူအခွင့်အရေးအစီရင်ခံစာမှာတော့အီရန်အကျဉ်းထောင်တွေထဲမှာရက်ဆက်ပြီးလူအသက်ကိုချိန်းချောက်တဲ့အခြေအနေတွေဆက်ရှိနေသေးကြောင်းအဲ့ဒီထဲမှာမတရားဖိနှိပ်မှုနဲ့ညှဉ်းပန်းနှိပ်စက်တဲ့နှီးတွေဟာတပုံစံနဲ့ဖြစ်နေတာကိုတွေ့ရကြောင်းဖော်ပြထားပါတယ်။ဒီနေ့အစောပိုင်းတုန်းကလည်းအမေရိကန်နိုင်ငံသားကြီးဝန်ကြီး Rex Tillerson ရဲ့မှတ်ချက်စကားထဲမှာအီရန်သမ္မတ Hassan Rouhani ရဲ့ဒုတိယအကြိမ်သမ္မတသက်တမ်းအတွင်းအီရန်ပြည်သူတွေအတွက်အခြေခံလူအခွင့်အရေးတွေရရှိလာအောင်လှုံ့ဆော်ပေးနိုင်လိမ့်မယ်လို့မျှော်လင့်ကြောင်းပြောဆိုခဲ့ပါတယ်။အီရန်နိုင်ငံမှာမတရားအကျဉ်းချထားတဲ့နိုင်ငံရေးအကျဉ်းသားတွေကိုအ мян ပြန်လွှတ်ပေးဖို့လိုအပ်တယ်လို့အကျဉ်းထောင်လုံတုံးလုံနီးတွေကိုလည်းအီရန်ရဲ့ဥပဒေတွေနဲ့ရောနိုင်ငံတကာစံနှုန်းတွေနဲ့ပါအညီပြန်လည်ပြင်ဆင်သွားဖို့ကိုလည်းတိုက်တွန်းခဲ့ကြပါခင်ဗျာ
။အမေရိကန်ဆိုးရရဲ့သဘောထားအမြင်အဖို့ကိုတင်ပြလို့ပြပါပြီ
။အခုနားဆင်ကြရတာကတော့အမေရိကန်ဆိုးရရဲ့သဘောထားအမြင်သာဖြစ်ပြီး VOA ရဲ့အဘော်မဟုတ်ကြောင်းထပ်မံအသိပေးပါရစေရှင်။ကျမတို့ VOA မြန်မာပိုင်းအစီအစဉ်ကနေနေ့စဉ်ကျမတို့ရေဒီယိုအစီအစဉ်တွေကိုတနေ့ကို၃ချိန်တိုက်ရိုက်ထုံးလွှင့်နေပါတယ်ရှင်။ညနေခင်းအစီအစဉ်ကိုတော့မြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီမှာဆက်လက်ထုံးလွှင့်မှုရှိပါတယ်။အခုတော့သတင်းအကျဉ်းချုပ်ကိုတင်ဆက်ဖို့ချိန်ရောက်ပါပြီ။ကိုကျော်ကျော်သိန်းကပြောပြမှာပါရှင
်။မြောက်ကိုရီးယားကနောက်ထပ်ဒုံးကျည်ဒဇင်းကိုဂျပန်နိုင်ငံဘက်ကနေကြော်ပြီးပြစ်လွတ်လိုက်ပုံရပါတယ်။အမျိုးမျိုးမသိဒုံးကျည်ဒဇင်းကိုပြုံရမ်းမြို့တော်နာကနေတောက်ကြနေမနဲ့အစောပိုင်းကပြစ်လွတ်ခဲ့တယ်လို့တောင်ကိုရီးယားစစ်ဖက်ကရောဂျပန်နိုင်ငံကပါပြောပါတယ်။အဲ့ဒီဒုံးကျည်ဟာဂျပန်နိုင်ငံဟော့ကိုင်ဒိုချုံမုံကနေကျော်ပြီးပစိဖိတ်သမုဒ္ဒရာထဲကိုကျသွားပါတယ်။ဒီပြုလွတ်မှုကိုဂျပန်ကချက်ချင်းပဲပြစ်တင်ရှုတ်ချပြီးတော့အပြင်းထန်ဆုံးကန့်ကွက်လိုက်ပါတယ်။မြောက်ကိုရီးယားရဲ့ထက်ခါတလဲလဲရန်စတဲ့လုပ်ရပ်ကိုဂျပန်အနေနဲ့ဘယ်တော့မှသီးခံနိုင်မှာမဟုတ်ဘူးလို့ဂျပန်ဆိုရအဖွဲ့ပြောခွင့်ရကပြောပါတယ်။အမေရိကန်တာဝန်ရှိသူတွေကတော့ဒီပြစ်လွတ်မှုနဲ့ပတ်သက်လို့စမ်းစစ်နေဆဲဖြစ်ပြီးအခုချိန်ထိမှတ်ချက်မပေးသေးပါဘူး။ခုလိုမျိုးမြောက်ကိုရီးယားကနောက်ထပ်ဒုံးကျည်ပြစ်လွတ်တဲ့သတင်းထွက်မလာခင်နိုင်ငံပိုင်းလူမှာပဲမြောက်ကိုရီးယားအပေါ်နောက်ထပ်တုံ့ပြန်မှုအသစ်ထပ်လုပ်ဖို့ပြင်ဆင်နေတယ်လို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကပြောထားပါဗျ။အမေရိကန်ထက်လွတ်တော်လူများစုခေါင်းဆောင် Republican ထက်လွတ်တော်မှ Mitch McConnell ကသူနဲ့ဒေါ်ဆန်းစုကြည်တို့တယ်လီဖုန်းနဲ့စကားပြောပြီးနိုင်ငံတကာကအခေါ်အားဖြင့်ရခိုင်ပြည်နယ်ကရိုဟင်ဂျာမွတ်စလင်တွေအတွက်အကူအညီတွေရောက်အောင်သူလှုံ့ဆော်နေတယ်လို့ဒေါ်ဆန်းစုကြည်ကပြောတဲ့အကြောင်း Mr. McConnell ကကြာသပတေးနေ့မှာပြောတာကို Reuters သတင်းတပုတ်မှာရေးထားပါဗျ။ရခိုင်ဒေသအတွက်အထူးသဖြင့်အပြည်ပြည်ဆိုင်ရာချက်ချင်းဤအဖွဲ့ကနေတဆင့်အရေးပေါ်အကူအညီတွေချက်ချင်းပေးဖို့လိုအပ်နေပြီးလူသားချင်းစာနာမှုအကူအညီတွေပေးတဲ့အခြေအနေတိုးတက်ဖို့လိုတယ်ဆိုတာဒေါက်ဆန်းစုကြည်ကသဘောတူပြီးတော့သူအနေနဲ့အဲ့ဒီအတွက်လှုံ့ဆော်နေတဲ့အကြောင်းပြောတယ်လို့မစ္စတာမက်ကွန်နော့ကကြာသပတေးနေ့အထက်လွှတ်တော်မှာပြောပါတယ်။ Bangladesh နိုင်ငံပဲရောက်နေကြတဲ့ Rohingya ဒုက္ခသည်ကလေးငယ်တွေအတွက်အရေးပေါ်အထောက်အပံ့တွေတည်ဆောင်သွားတဲ့ကုလင်ကားကြီးတွေဒုက္ခသည်တွေရှိရာ Caucasus Bazaar ခရိုင်ဘက်ကိုသွားနေကြပါတယ်။ကုလသမဂ္ဂပြောရမြန်မာနိုင်ငံဘက်ကရောက်လာတဲ့ Rohingya ဒုက္ခသည် Bangladesh မှာ၄သိန်းလောက်ရှိနေပါပြီခင်ဗျာ။
ကျေးဇူးတင်ပါတယ်ရှင်။သတင်းအချင်းချုပ်ကိုကိုကျော်ကျော်သိန်းကပြောပြသွားတာပါ။ဒီကနေ့မနေ့အစီအစဉ်ထုတ်လုပ်ရေးမှုကတော့ကိုညံဝင်းအောင်ဖြစ်ပါတယ်။အင်ဂျင်နီယာကတော့ Kelvin Fowler ပါရှင်။တောက်ကြနေနေတဲ့ခင်သတင်းအစီအစဉ်ကိုနားဆင်ခဲ့ကြတဲ့ကဘာတလွားကသရရှင်အားလုံးကိုကျေးဇူးထူးတင်ပါတယ်ရှင်။ရှင်လန်းချမ်းမြေ့ကြပါစေ။ကျမအင်ဂျင်နိုင်ပါ
This program has come to you from the Voice of America, Washington.